Welcome to the Voice of America in Burmese.
မပီးရသတ္တရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2025ခုနှစ် January 16ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်အားဒီနေ့မနက်ဖက်အစီအစဉ်တွေကိုတင်ဆက်ပေးမယ့်နေ့ရက်ပါ။အခုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းတူရေဒီယိုကနေဖမ်းယူနားဆင်နိုင်သလို9နိုင်ထိတနာရီလုံးစာအစီအစဉ်တွေကိုတော့ဒူဒူမိတ်ဆွေရုပ်တန်လိုင်း VOA မြန်မာပိုင်း web စာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဖနာရီဒဇာကန်ဒီပြန်လွတ်လာစေမဲ့အစ္စရေးဟားမတ်အပြည့်ရဲ့ရေးသဘောတူညီချက်ရရှိသွားပါပြီ။သမရဘိုင်ဒန်ဟာသူ့သမရသက်တမ်းကုန်ဆုံးဖို့၅ရက်အလိုမှာပဲသမရအင်ဗျူတော်မှာနှုတ်ခွန်းဆက်စကားပြောဆိုပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းဒေသကိုပါပြန့်နှံ့ကူးစက်နိုင်ခြင်းရှိနေပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင် NUG စကိုင်းမှာရုံးဖွဲ့မဲ့အပေါ်ဒေသခံအင်အားစုတွေမျှော်လင့်တဲ့အကြောင်းသတင်းပေးပို့ချက်တခါအပြစ်ရတိုင်းရင်းသားခုနှစ်ဖွဲ့နိုင်ငံရေးဖြေရှင်နိုင်ငံဆွေးနွေးတဲ့သတင်းနဲ့သမ္မတဘိုင်ဒန်တက်တမ်းမကုံငယ်ယာယီနေထိုင်ခွင့် TPS တက်တမ်းတိုးပေးဖို့ support တောင်းဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ Passive တက်စနစ်ကြ Editor နဲ့ဆွေးနွေးကန်းနောက် Gen Z နဲ့အားကစားအစီအစဉ်တွေကိုလည်းတင်ဆက်ပါမယ်။ကုရင်ဆုံးတော့ဒီကနေ့မနေ့ထိတဲအောင်သတင်းတွေကိုမတ်သိင်ထိုက်ကကြင်ညာပေးပါအောင်ခင်ဗျာ။
အစ္စရေးနဲ့ဟာမတ်စ်ကအစ်မများစွာပါဝင်တဲ့အဖြစ်ရရေးသဘောတူညီချက်တစ်ခုရရှိခဲ့ပြီးစစ်သွေးကြောင်အဖွဲ့ကတနစ်ကြောကြဖန်ထားတဲ့တရားခံတချို့ပြန်လည်လွတ်မြောက်လာမှာဖြစ်ပါတယ်။သမ္မတတက်တန်ရပ်ပိုင်းသာကျန်တော့တဲ့သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာအဖြစ်ရရေးသဘောတူညီချက်ကိုကြေညာခဲ့ပါတယ်။စစ်တပ်တင်ဂါဇာဒေသပြန်လည်တည်ဆောက်ရေးလမ်းပွင့်စေမယ့်ဒီအဖြစ်ရသဘောတူညီချက်ကိုသူ့ကိုဆက်ခံမဲ့သမ္မတကဆက်လက်အကောင့်ထည့်ဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းပါတယ်။နောက်ဆုံးမှာတော့အစ္စရေးနဲ့ဟာမတ်စ်ကအပြည့်ရရေးနဲ့တရားခံဆိုင်ရာသဘောတူညီချက်ရရှိသွားပြီလို့ညင်ညာနိုင်ခဲ့ပြီဖြစ်ကြောင်းအင်ဂျီရောမှာသမ္မတဘိုင်ဒန်ကပြောပါတယ်ဒီအပြည့်ရသဘောတူညီချက်ကတော့သမ္မတဘိုင်ဒန်ရဲ့သမ္မတသက်တမ်းနောက်ဆုံးနေ့တင်းတင်းကြွေနေ့မှာစတင်တည်ရောက်မှာဖြစ်ပါတယ်ဒီသဘောတူညီချက်အတွက်ချီးမြှုပ်ရချောင်းသူ့အစိုးရအနေနဲ့ဒီသဘောတူညီချက်အောင်မြင်မှုပေါ်မူတည်ပြီးအာရပ်အစ္စရေးဆက်ဆံရေးပြန်လည်ကောင်းမွန်ရေးအမေရိကန်ချားဝင်ညှိနှိုင်းခဲ့တဲ့အေဘရမ်အက်ဂော့စ်ကိုတွေ့ချင်နိုင်ရေးဆောင်ရွက်သွားမယ်အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့လူမှုကွန်ရက်မီဒီယာမှာပြောဆိုထားပါတယ်ရှင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့သမ္မတသက်တမ်းကုန်ဆုံးဖို့၅ရက်အလိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ချမ်းသစ်စာချိန်ဆိုဖို့၅ရက်အလိုဗုဒ္ဓဟူးနေ့မှာအမေရိကန်သမ္မတအင်ဗျူရောသမ္မတယုံကန်မှနှုတ်ဆက်မိန့်ခွန်းပြောကြားပါတယ်။ဗုဒ္ဓဟူးနေ့မနက်ပိုင်းမှာထုတ်ပြန်တဲ့စာထဲမှာတော့ COVID-19 ကပ်ဘေးရောဂါဒဏ်ကာလနောက်သူ့အနိုင်ရခဲ့တဲ့2020ပြည့်နှစ်သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲနိုင်ရေးဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်ထောက်ခံသူလူအုပ်ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့တဲ့2021ခုနှစ်ဇန်နဝါရီလ6ရက်နေ့တိုက်ခိုက်မှုတွေနောက်ပိုင်းသူ့အစိုးရစတင်ခဲ့တာတွေကိုသမ္မတဘိုင်ဒန်ကထင်ဟပြောဆိုထားပါတယ်။လွန်ခဲ့တဲ့လနှစ်ကဖြစ်နိုင်ခြေတွေရောအန်ဒီယေတွေပါရှိတဲ့ဆောင်းတွေမှာကျွန်တော်တို့အားလုံးရှိခဲ့ကြတယ်လို့သမ္မတဘိုင်ဒန်ကစာထဲမှာပြောဆိုထားပါတယ်။ဒါပေမဲ့အမေရိကန်တွေဖြစ်တဲ့ကျွန်တော်တို့အားလုံးအတူတကွရဲရဲရင့်ရင့်ဖြတ်တန်းခဲ့ကြတဲ့ပို့ပြီးတော့တမ္မာအကောင်ကျွဲဝတုတ်တက်ပြီးပို့ပြီးတော့လုံခြုံမှုရှိရှိနဲ့ပေါ်ထွက်လာခဲ့ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ရှင်။ရုရှားရဲ့သုံးနှစ်နီးပါးကြာယူကရိန်းကျူးကျော်စစ်ကတစတစရုတ်ရော့ရှင်မတိုးနောက်မဆုတ်တာအခြေအနေဖြစ်လာပြီးဒီစစ်ကိုအဆုံးသတ်ရမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကနိုင်ငံခြားရေးဝန်ကြီးအဖြစ်အမည်တင်သွင်းထားသူအထက်လွှတ်တော်အမတ်မာကိုရူဘီယိုကဗုဒ္ဓဟူးနေ့မှာလုပ်တဲ့အတီးပြူရေးကြားနာပွဲမှာအထက်လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်ဘလို့သတ်မှတ်ချက်တွေနဲ့မှရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလမ်းဖွင့်မလဲဆိုတာကိုဆုံးဖြတ်ဖို့ကယူကရိန်းအပေါ်မှာပဲမူတည်တယ်လို့ပြောဆိုထားတဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ရည်တည်ချက်ကနေရူဘီယိုကခွဲထွက်တာဖြစ်ပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့အတူဥရောပမဟာမိတ်တွေကတော့ယူကရိန်းအနေနဲ့ဆက်လက်တိုက်ခိုက်နိုင်ရေးဒေါ်လာဘီလီယံချီတန်ဖိုးရှိလက်နက်တွေဆက်လက်ပေးပို့နေကြပါတယ်။စစ်ကိုအဆုံးသတ်နိုင်ရေးပထမခြေလှမ်းကတော့ယူကရိန်းအရှေ့ပိုင်းမှာတနစ်ကြောကြာဖြစ်နေတဲ့မြေပြင်စစ်ဆင်ရေးတွေကိုရပ်ဆိုင်းနိုင်မဲ့အပြည့်အခက်ရပ်ဆဲရေးဖြစ်တယ်လို့လဲရူဘီယိုကပြောပါတယ်။ဒါပေမဲ့လည်းယူကရိန်းတို့ဩဂုတ်လအတွင်းကသိမ်းယူခဲ့တဲ့ရုရှားရဲ့ Kars ဒေသအတွင်းမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေပြီးရုရှားအစိုးရကအဲ့ဒီဒေသကိုပြန်လည်သိမ်းယူနိုင်ရေးမြောက်ကိုရီးယားတပ်ဖွဲ့တွေအခုအညီနဲ့ကြိုးပမ်းနေတာဖြစ်ပါတယ်။
View American တမ်းမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ကြားသာပတင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Greater Los Angeles Area မှာလောင်ကျွမ်းနေတဲ့တော်မီကိုမိသက်သမားတွေဆက်လက်နှိမ့်သက်နေကြချင်းဗုဒ္ဓနေ့မှာလေပြင်းကြောင့်တော်မီဆက်လက်ပြန့်နှံ့မဲ့အခြေအနေနဲ့ကယ်လီဖိုးနီးယားတောင်ပိုင်းကတင်းချီတဲ့ပြည်သူတွေရင်ဆိုင်နေကြရပါတယ်။တော်မီကြောင့်အနည်းဆုံး25ဦးသေဆုံးပြီးလူ30ပျောက်ဆုံးနေပါတယ်။အရင်နေ့ကတော့လေတိုင်နှုံးလျော့တာကြောင့်မိသက်သမားတွေတက်တာရရခဲ့ပါတယ်။ဒါပေမဲ့ဗုဒ္ဓနေ့မှာတော့လေပြင်းတံနဲ့ချုပ်နေရပြီးဗုဒ္ဓနေ့အလွန်မှာတော့ရာသီဥတုပိုကောင်းလာမယ်လို့မျှော်လင့်နေကြောင်းအမျိုးသားမိုးလေဝသနဲ့ဇလဗေဒပညာရှင်တော့ထောကပြောပါတယ်။ဒေသဆန်တော်ချင်းဗုဒ္ဓနေ့ညနေ3နာရီအထိအန်ဒီရရှိတဲ့အခြေအနေအဖြစ်အမျိုးသားမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပြီးမြို့ရဲမြောက်ပိုင်း area တချို့ကိုတော့ခြားသာပရင်းတွေအထိသတိပေးချက်ထုတ်ပြန်ထားပါတယ်။တော်မီလောင်ကျွမ်းမှုမြန်မြန်ပြန့်နှံ့လာမယ့်အရေးအတွက်အသင့်ပြင်ထားဖို့လဲမိုးစလပညာရှင်များကပြောဆိုထားပါတယ်ရှင်။ဉာဏ်ရည်ထုနည်းပညာအချက်အလက်လေးလာရေးသိပ္ပံတို့နဲ့ဆက်ဆက်ပြီးအမေရိကန်မြို့သားလုံခြုံရေးစိုးရိမ်ချက်ကြောင့်ဇီဝနည်းပညာပစ္စည်းတွေကိုတရုတ်ကိုတင်ပို့မှုကန့်သတ်မဲ့ပို့ကုန်ထင်းချုံမှုတစ်ကိုချက်မှတ်မဲ့အကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ဇီဝနည်းပညာဆိုင်ရာပစ္စည်းတွေရဲ့နည်းပညာတွေကိုအသုံးချပြီးတရုတ်စစ်တပ်စွန့်ရင်မြင့်တင်ရေးမှာတရုတ်ကသုံးလာနိုင်သလိုဉာဏ်ရည်ထုနည်းပညာကိုသုံးပြီးလက်နက်သစ်တွေထုတ်လုပ်ရေးမှာအထောက်အကူဖြစ်နိုင်တယ်လို့အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနကသတိပေးထားပါတယ်။အခုဒဏ်ခတ်ပိတ်ဆို့မှုဟာဆိုရင်အမေရိကန်ခွင့်ပြုချက်မပါဘဲတရုတ်လိုနိုင်ငံတွေကိုနည်းပညာတင်ပို့မှုတွေကိုထိထိရောက်ရောက်ကန့်သတ်ထားတာဖြစ်ပါတယ်။အမေရိကန်ရဲ့နည်းပညာတွေနဲ့အချက်အလက်တွေတရုတ်အစိုးရကရရှိပိုင်ခွင့်ကိုတင်းတင်းကြပ်ကြပ်ကန့်သတ်ရေးအမေရိကန်ရဲ့ရည်ရွယ်ဆောင်ရွက်ချက်အတိုင်းအမေရိကန်အစိုးရဘက်ကလက်တလောမူဝါဒတွေချမှတ်ဆောင်ရွက်နေတာဖြစ်ပါတယ်။ယူကရိန်းမှာဆစ်စင်နိုင်ရေရုရှားကိုပံ့ပိုးကြတဲ့ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်ဗန္ဓာယဝန်ကြီးဌာနကဗုဒ္ဓနေ့မှာဒဏ်ခတ်ပိတ်ဆို့မှုတိုးမြှင့်ချမှတ်ပါတယ်။ဒဏ်ခတ်အရေးယူထားတဲ့လုပ်ငန်း100လောက်ကိုဒဏ်ခတ်ပိတ်ဆို့မှုထပ်ချပြီးနောက်ထပ်လုပ်ငန်းကြီး15ခုကိုပါထပ်တိုးတာဖြစ်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုသည့်အရာရုရှားစစ်တပ်ရဲ့ဆက်မှုထုတ်လုပ်မှုမှာပါဝင်ပတ်သက်တဲ့ကုမ္ပဏီတွေအနေနဲ့ပြစ်ဒဏ်ချမှတ်ခံရနိုင်တယ်လို့လဲဗန္ဓာယဝန်ကြီးဌာနကအမည်မဖော်တဲ့အကြီးတန်းတာဝန်ရှိသူကပြောပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားရေးအတွက်လွှတ်တော်ကိုအကြောင်းကြားဖို့လဲလိုအပ်မှာဖြစ်ပါတယ်။ဒီသတ်မှတ်ချက်ကြောင့်လဲလာမယ့် Republican Donald Trump အစိုးရအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြင်ဆင်ပြောင်းလဲရေးအတွက်ခက်ခဲသွားစေမှာဖြစ်ပါတယ်။ဒါအပြင်လက်ရှိတန်းခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်နေကြတဲ့ရုရှားတရုတ်တို့နဲ့ဆက်နွယ်တဲ့ကုမ္ပဏီ15ခုကိုလည်းတန်းခတ်ပိတ်ဆို့မှုအသစ်တွေချမှတ်ကြောင်းဗန္ဓာယဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်ရှင
်။ကြာသပတေးနေ့မနေ့ထိတ်တန့်သတင်းတွေကိုမတ်တင်ကြီးထက်ကကြီးညာပေးခဲ့တာပါဗျာ။ခုသတင်းပေးပို့ချက်တွေပဲအလှည့်ပေးကြပါရယ်ပထမဆုံးတော့မြန်မာသတင်းတပုတ်ကြည့်အောင်ပါမြို့သားညွေအစိုးရ NUG ကစကိုင်းတိုင်းထဲမှာရုံးဖွင့်တော့မယ်လို့ကြေညာထားပြီးဒီလိုရုံးဖွင့်လိုက်တဲ့အတွက်လက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးနိုင်မယ်လို့ဒေသခံတွေနဲ့စစ်ကောင်စီကိုတော်လှန်တိုက်ခိုက်နေကြတဲ့အင်အားစုတွေကမျှော်လင့်နေကြပါရယ်တချိန်ထဲမှာပဲစကိုင်းတိုင်းတွေတိုက်ပွဲတွေပိုပြီးပြင်းထန်လာနိုင်တယ်လို့လည်းသုံးသပ်နေကြပါရယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ပြောပြပါအောင်ခင်ဗျာ
မြန်မာနိုင်ငံလေပိုင်းမှာစစ်ကောင်စီကိုလက်နက်ကန်အပြင်းထန်ဆန့်ကျင်နေကြတဲ့သခိုင်းတိုင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ဒီဇန်နဝါရီလတည်းရုံးဖွင့်တော့မယ့်အကြောင်း NUG ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးဦးလွင်ကိုလက်ကပြောရပါတယ်စစ်ကောင်စီကိုလက်နက်ကန်တိုက်နေတဲ့အဖွဲ့တွေဒီလိုအမျိုးသားညီညွတ်ရေးအစိုးရ NUG ရုံးဖွင့်မှာကိုကြိုးဆိုပြီးလက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကို NUG အနေနဲ့ပိုပြီးသိရှိလာနိုင်မယ်လို့ကြပင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံကသူ့အမြင်ကို VOA ကိုအခုလိုပြောပါတယ
်ဒီမှာရင်းဆိုင်နေရတဲ့ကြေညာတွေကိုလည်းဒီအထက်ထက်ဝင်ဝင်ပို့ပြီးပြည်မယ်ကျွန်တော်တို့ဘက်ကလည်းအဲဒီဝင်းတနားရည်နဲ့ပူပေါင်းဆောင်ရွက်တဲ့အချိန်မှာပို့ပြီးတော့ဟိုမြန်ဆန်မဲ့ 我们去了没？搞那个面有几毛吧？我就给拉菜了，菜铺那个我在东马的。
在那间破房东西的，是干代码，把东龙路路地面家的，地都二手业，地都加工业，地都农用业所的破的稀泥巴的。一路把东龙破的里面，地都我不好比的破是皮拉这部路拉的路 ，VOA 我表白的。
在这二手业嘛嘞。比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说比如说你这有三两个人在那种玩大的家伙不用说啊你把东东前提压力嘛身体压力没多少钱了路你要来哪方面
这刚是安娜丁娜林尼比罗美前提牛大你牛一说呀 NUG 文集里呢把东东刚上的哈本来应该你的追送家长妙逼用会没说因如今追送跟亚拉奶奶叫高内拉拉的皮拉奶奶路苗苗呢比都嘎贵一呢龙牛一会嘎当文西度过年五个来表白嘞，
到人家来，到你家里来，到干嘛？的温泉那边里面，你平常钓毛皮，你平常钓毛皮的呢？的温泉里面，工人对面来摆嘛，对嘛？体育的工人对面上没洗过呢，没洗过，不然嘛，租的下个吧，来收了钱，大家都过来呢，每天楼下里收了钱嘞，都嘛，打完比他的打完看你那边是哪表白了？哎，罗杰罗，那那不亲的亲的，妈那不亲的亲的，你打完看你那个搞个地主的也来表白嘛？看那个你平常没洗的，俺那在搞的。你这嘛这个要了，为什么人家都想你？都是嘛要你的，不然在哪里呀？这个要好，那么好了，是不是？还有古人古人，天天在商家那嘛，吃的都在某地下这个加工的加了的。
曼德里代码是一路上你的，比如讲过一点么咯？曼德里个嘞，这个代码代码阿得得酷破 CB， 这生意生命路上多美路，第三嘛东西人的个，这人特别他话的。苗大你牛一苏阳 NUG 用塞大边，比如讲过一点么咯？曼德里。MPDF ကပါတမဟာအသစ်တစ်ခုဖွဲ့စည်းလိုက်တဲ့အတွက်အခု2025ခုနှစ်အတွင်းစကိုင်းတိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့ MPDF ပြောရေးဆိုခွင့်ရှိသူကိုအော့စမွန်ကမျှော်လင့်ထားပါတယ
်အဲဒီစကိုင်းကလည်းကျွန်တော်တို့အဲစုဖွဲ့မှုအားကောင်းတဲ့တော်လိုင်းအင်အားကောင်းတဲ့ဒေသတစ်ခုဖြစ်တယ်ပြီးတော့လက်ရှိသတင်းချက်လက်တွေအရဆိုရင်လည်းဒီတခြားဒေသမှာရှိတဲ့အဲတော်လိုင်းတပ်ဖွဲ့တွေကလည်းစကိုင်းမှာစပြီးတော့အခြေစိုက်ပြီးတော့စစ်စင်ရေးပေါ်ဆောင်မယ်ဆိုတော့ဒီကိုကြီးညာထားတာမျိုးရှိတယ်ပေါ့နော်။ဟောကျွန်တော်တို့အနေနဲ့လည်းပြည်သူ့ကော်မတီတက်မတော်မန်လေးနေနဲ့လည်းဒီ2025ထဲမှာစကိုင်းကိုစတင်ပြီးတော့စစ်စင်ကြီးတွေပေါ်ဆောင်မှုဆုံးဖြတ်ထားတာရှိပါတယ်။ဆိုတော့စကိုင်းဟာဒီ2025ခုနှစ်ထဲမှာအဲတိုက်ပွဲတွေပို့ပြီးတော့အပြည့်ထန်လာနိုင်တယ်လို့ပြောရင်တော့ရပါတယ်ဗျ
။အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ရုံးဖွင့်မယ်ဆိုရင်စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကိုတိုးလာနိုင်တယ်ဆိုပြီးတတိပေးပြောဆိုတာတွေလည်းရှိပါတယ်။စကိုင်းတိုင်းမှာရှိတဲ့38မြို့နယ်ထဲမှာမြို့ကြီးအချို့ကလွဲပြီးမြို့အတော်များများနဲ့ကျေးရွာတွေကိုစစ်တပ်အုပ်ချုပ်ရေးတည်ရောက်မှုမရှိတော့သလောက်ဖြစ်နေပြီးနေရာအများစုကိုတော့ဆန့်ကျင်တိုက်ခိုက်နေတဲ့တော်လိုင်းအင်အားစုတွေကပဲထိန်းချုပ်ထားတဲ့အကြောင်းဒေသခံကာကွယ်တပ်ဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ
အခုတော့အမေရိကန်ရောက်မြန်မာတွေအရေးတစ်ချက်ကြည့်ကြအောင်ပါဗျဒေါ်နယ်ထရန့်သမ္မတအသစ်ဖြစ်တက်လာတဲ့အချိန်မှာကိုနေရက်ကိုပြန်မလုံးဂျုံတဲ့အတွက်အမေရိကန်ပြည်ထောင်စုမှာ TPS လို့ခေါ်တဲ့ယာယီနေထိုင်ခွင့်နဲ့ပေးနေထိုင်တဲ့အခွင့်အရေးကိုပြန်ရုပ်သိမ်းပါကိုစိုးရိမ်နေကြပါတယ် TPS ပြင်တခြားနေထိုင်ခွင့်နီလန်လဲရှောက်ထားတဲ့ကြောင်းမြမာတွေကိုဥပဒေအကြံပေးနေသူတယောက်ကတိုက်တွန်းထားပြီးတော့မြမာရေးလှုပ်ဆောင်နေသူတွေကတော့သမ္မတဂျိုးဘိုင်ဒန်သတ္တမကုံကင် TPS ကိုသတ္တန်းတိုးပေးသွားဖို့အိတ်ဖွင့်ပေးစာပေးဖို့တောင်းဆိုထားပါတယ်မတ်အီသန်ဆင်သတင်းပေးပို့ထားပါတယ်ခင်ဗျာ
ကိုနီးရနိုင်ငံကိုပြန်ဖို့မလုံခြုံတဲ့အတွက်အမေရိကန်ပြည်အောင်စုမှာယာယီနေထိုင်ခွင့် Temporary Protective Status TPS နဲ့ပေးနေထိုင်တဲ့မြန်မာအပါအဝင်နိုင်ငံ16ခုကသူတွေအတွက် TPS အခွင့်အရေးကိုပြန်ပြီးတော့ရုပ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရမ့်က2024အောက်တိုဘာလတုန်းကပြောဆိုထားခဲ့ပြီးတဲ့နောက်အခုလာမယ့် January 20ရက်နေ့ထရမ့်သမ္မတသစ်အဖြစ်ကျန်းသစ်စာကြေညာပြီးတဲ့နောက်လက်တွေမှာ TPS ရုပ်သိမ်းနိုင်ခြင်းအပေါ်မှာအမေရိကန်ပြည်အောင်စုမှာရောက်နေတဲ့မြန်မာတွေကစိုးရိမ်နေကြပါသည်ကျောင်းသားဗီဇာနဲ့အမေရိကန်ပြည်အောင်စုကိုရောက်လာပြီးတော့2021မြန်မာနိုင်ငံမှာဆီယန္နာသိမ်းမှုဖြစ်ပြီးနောက်ပိုင်းအမေရိကန်ပြည်အောင်စုမှာ TPS status နဲ့နေထိုင်နေတဲ့မြန်မာရှေ့နေတီတီဟန်ကသူ့ရဲ့အခြေအနေနဲ့စိုးရိမ်မှုတွေကိုပြောပြပါတယ်
။ဒါကျွန်မဆိုရင်လည်းမြန်မာနိုင်ငံမှာ legal အခြေအနေနေနဲ့လောက်ခဲ့တဲ့ဒီနိုင်ငံကိုပြန်လာတော့တင်ထွက်လာတဲ့အဲဒီနောက်မှာမြန်မာပြည်ပြန်ဖို့မလုံခြုံတဲ့အခြေအနေမျိုးရှိရတဲ့ကြောင့်မို့လို့ TBS နဲ့ဆက်ပြီးတော့နေပေါ့နော်။ဆိုတော့ဒီမှာနေနဲ့လည်း TBS နဲ့နေနဲ့မြန်မာအရေးကိုပို့ပြီးတော့တို့လုံလုံခြုံခြုံနဲ့ဒါထိထိရောက်ရောက်ပါဝင်နိုင်ခဲ့တဲ့ဟိုအကြောင်းလေးလည်းရှိရပေါ့နော်။ဆိုတော့အဲ့တော့ကိုတက်တဲ့ပညာနဲ့မြန်မာအရေးကိစ္စတွေမှာအသေးဝအသုံးချနိုင်တဲ့အခွင့်အရေးရတယ်နော် TBS နဲ့နေထိုင်နေရဆိုတာကလည်းအဲ့ဒီပုံမှာဆိုတော့အကယ်၍ USD အစိုးရအသက်ကဒီ TBS ကိုဆက်ပြီးတက်တန်းတိုးဝေးဖို့ကမတိချဘူးဆိုရင်ဒီဟိုကျွန်မတို့လိုမျိုးဒီ TBS နဲ့နေနေတဲ့သူတွေမှာကိုယ်တွေမှာပြန်လို့မရတဲ့အခြေအနေနဲ့ဆိုတော့လေဒီနိုင်ငံရေးခေါ်လုံခွင့်လျှောက်ထားဖို့ပဲရွေးချယ်စရာကြံတော့တာမျိုးအခြေအနေမျိုးတွေလည်းဖြစ်လာနိုင်တယ်လေနော်ဆိုတော့အဲ့ဒီအခါကျရင်ဒါရွေးချယ်စရာမရှိရွေးချယ်ခွင့်မရှိတာနဲ့ပဲဒီ citizenship ပါပြောင်းရတဲ့အနေအထားမျိုးတွေလည်းဖြစ်လာနိုင်တယ်ပြီးကိုမြန်မာနိုင်ငံကလည်းဒါ dual citizenship ပေးထားမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ဒါမြန်မာနိုင်ငံအနေနဲ့ဆိုလည်းကိုယ်နိုင်ငံသားတွေပြီးရင်နောက်ပြီးတော့အတတ်ပညာရှင်တွေအသိပညာရှင်တွေပေါ့နော်ဆုံးရှုံးရမျိုးတွေလည်းဖြစ်လာနိုင်တယ်ပေါ့လေနော်ဆိုတော့ကျွန်မဆိုလည်းမြန်မာနိုင်ငံမှာရှိနေလှုပ်ရှင်သေးတယ် transition ကာလမှာကိုယ့်ရဲ့ဒါပညာကိုအသုံးချပြီးပါဝင်ခြင်းသေးတယ်ပေါ့နော်ဒါတွေတော့မြန်မာ citizenship ကိုလက်လွတ်လို့လက်မလွတ်ချင်ဘူးလေနော်ဆိုတော့အဲ့တော့ဒီအချိန်တွေမှာဒီလိုမျိုးအစိုးရမျိုးရမျိုးရှိပါတယ်ဆိုတော့ဒီအားလုံးကတော့ဒီနိုင်ငံမှာယာယီခေါ်လုံရင်းတဲ့အချိန်တိုင်းပြီးတော့ပြောင်းခြင်းနဲ့သုံးပြီးပဲလေနော်ဟုတ်
အကယ်၍များ TBS ရုံသိမ်းခံရတဲ့အခြေအနေရောက်လာရင်ယာယီနေထိုင်ခွင့် TBS ကိုင်ဆောင်ထားတဲ့သူတွေအနေနဲ့ American ပြည်အောင်စုမှာ out of status တရားမဝင်နေထိုင်သလိုမျိုးမဖြစ်သွားအောင်လို့တခြား status နေထိုင်ခွင့်အခြေအနေတစ်ခုခုကိုလည်းကင်ထားတင်နေဆိုပြီးလူဝင်မှုကြီးကြပ်ရေးနဲ့အခြေချနေထိုင်ခွင့်ဆိုင်ရာဥပဒေထောက်ကူအဖွဲ့ USIRD ကိုတည်ထောင်သူကိုရဲရင်မြင့်မိုကရှင်းပြပါသည
် TBS ဆိုတာက status တစ်ခုပေါ့ status ရဲ့အဓိပ္ပာယ်က American ပြည်အောင်စုမှာနေထိုင်ခွင့်ပေးထားတာ status ဆိုတာဒီကျောင်းသား visa နဲ့လာရဆိုလို့ရှိရင် F1 ဆို status ရှိရအလုပ်လုပ်နေရဆိုလို့ရှိရင် H1 visa status ရှိရအဲ့လိုမျိုးကိုကကျောင်းသား visa နဲ့ရောက်လာရင် F1 လည်းရှိနေကျောင်းသားဆက်တက်နေဒါဆိုလို့ရှိရင် F1 ဆက်ထိန်းတာပေါ့ TPS status ကိုရုံသိမ်းခံရတယ်ဆိုရင်တော့မကိုမ F1 status ရှိနေရဆိုလို့ရှိရင်မြန်မာနိုင်ငံပြန်ပြီး deportation လုပ်ခံရမှာပြင်းနေတဲ့ဘေးခံမှာမဟုတ်ပါဘူးအဲ့လိုမျိုးပဲ H1B နဲ့အလုပ် visa နဲ့လုပ်နေရလူတွေလည်းH1B ဆက်ပြီးတော့ထင်းကြမယ်အလို့ဆက်လို့ကြကြမယ်ပြီးတော့နောက်ဆုံးပေါ့နော်ကြောင်းလဲဒီအချိန်တွေတစ်ခုခုကြောင့်မတက်နိုင်ဘူးအလို့ visa လည်းကိုမရနိုင်သေးဘူးဆိုလို့ရှိရင်ဒီ American ပြည်ထောင်စုဆိုတာလူအခွင့်အရေးနဲ့လူသားချင်းစာနာမှုကိုအရင်တန်ဖိုးထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက် humanitarian ground ရနိုင်ငံခေါ်လုံတို့ဖွင့်ပြထားတာရှိတယ်နိုင်ငံခေါ်လုံကိုလျှောက်လိုက်ပြီးဆိုလို့ရှိရင်ကိုယ့်ရဲ့ case ကို decision မချင်းပေါ့American ပြောင်းစုတယ်မှာနေထိုင်မှုရပါပြီ။ရောအနည်းဆုံးတော့နိုင်ငံခေါ်လုံကိုရှောက်ထားပြီးတော့ status တခုခုဒီမှာ lawful presence ဆိုတဲ့တရားဝင်နေထိုင်မှုတခုခုကိုခံထားဖို့တော့ပြင်ဆင်ထားတယ်မှာ
။ TBS status ရထားတဲ့သူတွေက American ပြောင်းစုမှာယာယီနေထိုင်ခွင့်နဲ့အလွတ်လွတ်ခွင့်18လပေးထားတာဖြစ်ပြီးတော့သက်တမ်းတိုးနိုင်ပါလိမ့်။ဒီနှစ်အတွက်2025နိုဝင်ဘာလမှာ TBS သက်တမ်းတိုးအောင်မှာဖြစ်ပါလိမ့်။လက်ရှိသမ္မတဂျိုးဘိုင်ဒန်အဆိုအရမစင်းခင် TPS သက်တမ်းတိုးနိုင်တဲ့အချိန်ကာလကိုတိုးမြင့်ပေးသွားဖို့မြန်မာအရေးထောက်ခံလှုံ့ဆော်နေတဲ့ Burma Advocacy Group ကသမ္မတဂျိုးဘိုင်ဒန်ကိုလိမ့်မူပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ကိုဇန်နဝါရီလ17ရက်နေ့ကရေးသားပေးပို့ခဲ့ပါလိမ့်။ဒီစာကို TPS သက်တမ်းတိုးရေးထောက်ခံတဲ့မြန်မာပြည်သူတွေက petition လုပ်ပြီးတော့လက်မှတ်ရေးထိုးထားသလို Chin Baptist Church, Kitchen Baptist Church, Campaign for a New Myanmar စတဲ့မြန်မာရေးလှုပ်ဆောင်နေတဲ့အရက်ဖက်အဖွဲ့အစည်းအခု30လောက်ကပါဝင်ပြီးတော့လက်မှတ်ရေးထိုးတောင်းဆိုထားလည်းဖြစ်ပါရဲ့ရှင်
။အခုတော့မြန်မာနိုင်ငံရေးတိုင်းသားအရေးသတင်းသုံးသပ်ချက်တစ်ပုဒ်နဲ့ဆက်ချင်ပါတယ်ဗျာ။မြန်မာလက်ရှိအခြေတဲကလွတ်မြောက်နိုင်ရေးအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေဖြစ်နိုင်ဖို့ကြိုးပမ်းနေတယ်လို့အပြည့်အဝအဖွဲ့တွေကပြောပါတယ်။ပြည်ထောင်တိုင်းသားအဖွဲ့ခုနှစ်ဖွဲ့အနေနဲ့တတိယအကြိမ်ဥဆောင်အဖွဲ့အစည်းအဝေးကျင်းပပြီးတဲ့နောက်ပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ပြန်ခဲ့တာပါအခုလိုကြိုးပမ်းမှုတွေကဘလို့အလားလာရှိနေပါသလဲဦးဝင်းမေကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ညာ
ဟုတ်ကဲ့စစ်ကောင်စီနဲ့အပြည့်ထားတဲ့ RCSS SSC ရှမ်းတက် NMSB မွန်ဖွဲ့ KNU KNL PC နဲ့ DKBA ကရင်တပ်တွေပါတဲ့ဒီမဟာမိတ်အဖွဲ့အနေနဲ့ဇန်နဝါရီ14ရက်နေ့ကအင်တာနက်အွန်လိုင်းကနေစီဝေးခဲ့တာရဲ့ထူးခြားမှုကိုဒီခုနှစ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးစောကျော်ညွန့်ကအခုလိုပြောပါတယ်
။ထူးထူးခြားခြားဆိုတာကတော့ဒါတစ်ခုတည်းပဲရှိတာဖြစ်ပါလေ။ဒါနိုင်ငံရေးပြဿနာကိုနိုင်ငံရေးပြည်ထောင်စုနေခြင်းနဲ့အပြေရှားနိုင်တဲ့နိုင်ငံရေးပြည်ထောင်စုနေမှုပြန်လည်ပေါ်ပေါက်လာဖို့ပေါ့လေ။ကျွန်တော်တို့ကဒီဆိုင်မှာမှကျူပန်လို့ဆန္ဒရှိတယ်။ပို့ပြီးခဲ့တဲ့စက်တင်ဘာလကျွန်တော်တို့ဒုတိယကြိမ်စီဝေးတဲ့ကကျွန်တော်တို့နိုင်ငံရည်တိဆုံရှင်ရွယ်ပြင်ရဖို့ဆိုရင်ဒီတိုင်းတမယူကြနီလာနဲ့တွားလို့တော့အဆင်မပြေဘူး
ဒီလန်တိစာပွေပေါ်ထုတ်ပြီးတော့သူပန်းလုံဆောင်လို့တဲ့အာဒီတာရှိတယ်ဆိုတော့ကမင်းကပြုလို့တဲ့တုံးကျင်မြောက်စီးမံကတော့ဒီနိုင်ငံရေးတိဆုံရှင်ပွဲပြင်းများဖို့အတွက်ဒီလန်တိလို့ကျွန်တော်တို့ပြောနေရမှာဒါအလုပ်ဒီလုံးကြမလဲဆိုတာကိုဒီကထားပြီးတော့ရှင်ပြောဆိုဖြစ်ပါတယ်ဒီလုပ်ငန်းတွေလည်းမဟာမိတ်အဖွဲ့အတွင်းနဲ့သက်ဆိုင်ရာဒေသတွေမှာဖက်ဒရယ်မှုပုံမှုခိုင်မာရေးအပြင်တခြား လို့စောကျော်ညွန့်ကဆက်ပြောပါတယ်ဒီကျိုးပဲ့မှုရဲ့အလားအလာပေါ်နိုင်ငံရေးလိလသုံးသက်သူစိုင်းချီစင်စိုးကအခုလိုထောက်ပြပါတယ
်ဒီမြန်မာနိုင်ငံကြီးတစ်ခုမှာစစ်မှန်တဲ့ပြောင်းလဲမှုတစ်ခုရဖို့အတွက်တော့အာဖြစ်မှာမဟုတ်ဘူးဒါပေမဲ့ပြည်တွင်းလက်နက်ကိုင်တွေမှာတို့ဆွေးနွေးခြင်းနဲ့အဖွဲ့ဒီဟာတွေရှိနေတယ်ဆိုတော့လမ်းကြောင်းတစ်ခုတော့ပြောင်းသွားပြီပြောင်းသွားနိုင်တယ်ဆိုတော့အခုကစစ်ကောင်စီကလည်းဒီလိုမျိုးဆွေးနွေးဖို့အတွက်ကမ်းလှမ်းတာတွေဖိတ်ခေါ်တာတွေရှိရယ်။နောက်မြောက်ပိုင်း Alliance ပေါ့အထူးသဖြင့်ကျွန်တော်တို့1027ပါခဲ့တဲ့အဖွဲ့ကလည်းခုလိုလိုစေဒီလိုမျိုးဆွေးနွေးဆိုတဲ့ဟာကမ်းလှမ်းတာတွေဟာရှိ။ရကလည်းသူတို့ဆွေးနွေးမယ်ဆိုတဲ့ဟာကမ်းလှမ်းထားတယ်။အဲ့လိုအချိန်မျိုးမှာဒီဟာလှုပ်လိုက်တယ်ဆိုတော့ဒါဒီလိုမျိုးနိုင်ငံရေးလမ်းကြောင်းတစ်ခုအသွင်ကိုဒီဆွဲခေါ်ဖို့အတွက်ဒါမှမဟုတ်ရင်သူတို့ရဲ့ political position တစ်ခုကိုပြန်တည်ဆောက်ဖို့အတွက်လှုပ်တယ်လို့ပဲမြင်ရတယ်ခင်ဗျ
။ဒီအဖြစ်ရဲ့တိုင်းသားခုနှစ်ဖွဲ့ထုတ်ပြန်ချက်ထဲဒီနှစ်2025မှာဖြစ်လာမယ့်နိုင်ငံရေးအခင်းအကျင်းနဲ့ညီဆောင်ရွက်နိုင်ရေးကြိုပြင်ထားဖို့ဆွေးနွေးခဲ့တာအပေါ်မေးမြန်းတာမှာစောကျော်ညွန့်ကအခုလိုဆက်ရှင်းပြပါတယ်
။သူတို့ကနေ2025နှစ်အပေါ်မှာကတော့ဒေါက်တာမူအမည်ကြီးကအမျိုးမျိုးရှိနေကြတယ်လေ။တချို့သောနိုင်ငံကြီးညာစုတွေကလည်း2025ခုနှစ်ကလက်ရှိစီရီပရိသတ်ခါကဒါရက်ပူပြီးတော့ကြီးမားကြီးပြန်ပြင်းထန်လာနိုင်တယ်လို့သုံးသပ်ပြောဆိုနေတာတွေလည်းရှိကြလို့တချို့သောနိုင်ငံကြီးများသူတွေကလည်းအာဒီနိုင်ငံမှာကွာဒီလေးနှစ်ကြာကာလဒီလေးနှစ်ကပြည်ပြခတန်းကြောင့်ဒီလူလူတွေဒီ PTSD နေနေလောင်ဆုံးရှုံးဒီနေချာယုံဒီကနေလူမျိုးချင်းဒီလူမျိုးနိုင်ဖို့အတွက်လည်း2025ခုနှစ်ကဒီလူမျိုးနိုင်တဲ့နှစ်တစ်နှစ်ပေါင်းတည်အောင်တော့မှလူမျိုးနိုင်ဖို့တတ်တင်ချီလန်းလန်းလာနိုင်တဲ့မြစ်တင်မြစ်အဖြစ်လို့ရှိနေတုံးတဲ့ပုံစံတွေလည်းရှိကြတယ်သူတို့ကဘလို့ပဲဖြစ်ဖြစ်ဒီ 7E ဝလိုင်းအနေနဲ့ရရှိကြတဲ့ကိုဖြတ်ကျော်နိုင်ဖို့အတွက်ဘလို့ပေါင်းစုကူဝိုင်းဝန်းလှုပ်ဆောင်လို့ရနိုင်လေကျူကင်းစင်သာပြီးတော့စတင်လှုပ်ဆောင်နိုင်အောင်ချွေးမြေးနိုင်တော့သူချမှတ်နိုင်ခဲ့ပါတယ်
အဲ့တော့အခုလိုဆွေးနွေးတာကနေထွက်လာနိုင်တဲ့ရလက်ကိုမေးတာမှလည်းစိုင်းကြည်စင်စိုးကအခုလိုဆက်သုံးသပ်ပြပါတယ
်ရလက်အနေနဲ့ဆိုရင်တစ်ဖက်မှာလည်းကျွန်တော်တို့ငွေဆောင်ကိစ္စအရှိတာတယ်နောက်တရုတ်တိုက်တွန်းနေတာရှိတယ်နောက်ထိုင်းမှာဒီတိုင်းအလုပ်တဘောသူတို့နှစ်ရက်တွေ့တာတွေဟာရှိရဲ့ဆိုတော့ဒီဟာတစ်ခုကဒီဆွေးနွေးရေးဆိုတဲ့လမ်းကြောင်းပေါ်မှာသူတို့အားလုံးတူသွားမလားပေါ့တူသွားတယ်ဆိုရင်ကျွန်တော်ဆွေးနွေးလမ်းကြောင်းမှာပြောင်းလဲမှုတစ်ခုပေါ်မှာဒီဆွေးနွေးမှုလမ်းကြောင်းပေါ်လာနိုင်နေဆိုရင်တော့တစ်ခုခုပြောင်းလဲမှုမြင်ရနိုင်တယ်လို့တော့မှန်းလို့ရတယ်ခင်ဗျာ
ဒီနေရာမှာရှေ့ဆက်အလားအလာကိုဆက်မေးတာမှာလဲစောကျော်ညွန့်ကအခုလိုဆက်ရှင်းပြပါတယ
်လက်ရှိချိန်ကလည်းစီရီကောင်ကအရန်ကိုကြီးမားကြေပြန်ပြီးတော့နိုင်ငံရေးဆွေးနွေးမှုပေါင်းစုတာကကျွန်တော်တို့မရှိခလောက်ကိုကြီးမားပိတ်ကျနေတဲ့အချိန်မှာတော့ဒီနိုင်ငံရေးပြုစုဆွေးနွေးမှုပေါင်းပေါ်လေ project a dialogue space ပြန်လဲပြီးတော့ရှင်းတာပြပြလာဖို့ကြရတော့အခက်အခဲကြီးပဲပုံမှုကြီးတိုင်းရှိမှာပါတို့တော့လည်းချင်းနဲ့ကွာနဲ့လုံဆောင်သွားဖို့အတွက်ကတော့ကျွန်တော်တို့ရည်ရည်ချက်တစ်ခုပေါ့ဗျာ
ဒီ 7EA ကို Alliance အဖွဲ့နဲ့နောက်ထပ်ပါတဲ့အဖွဲ့တွေကတော့ ALP ရခိုင်ဖွဲ့ LDU လာဦးဖွဲ့နဲ့ PNL ပို့အဖွဲ့တွေဖြစ်ပါတယ်ခင်ဗျာ
အခုတော့ American နိုင်ငံရေးပဲလှည့်ပေးကြပါလိမ့်ခင်ဗျာရွေးကောက်ခံသမ္မတ Donald Trump ကနာမည်စံရိုင်း20မှာသမ္မတတာဝန်လွှဲပြောင်းယူတဲ့အခါအစိုးရ3စီးတွေရှော့ချသွားမယ်လို့ကတိပြုထားတာပါ VOA ပုံပြရုပ်သံမှာကိုစီသူရှင်းပြထားပါတယ်ခင
်ဗျာလက်ရှိအစိုးပြုသမ္မတအကြံပေးကော်မရှင်ဖြစ်တဲ့အစိုးရအဖွဲ့ထိရောက်မှုဆိုင်ရာဌာနပူးတွဲဦးဆောင်သူစီးပွားရေးလုပ်ငန်းရှင်တန်းထောင်ကျွယ်တထေး Elon Musk ကပြည်တော်စုအစိုးရ3စီးတွေကတစ်နှစ်ကိုဒေါ်လာ1 trillion ရှော့ချခြင်းတာဖြစ်ပါတယ်အခုနောက်ဆုံးဗန်ဒါရေးနှစ်မှာ American အစိုးရကဒေါ်လာ 6.5 trillion သုံးဆွဲထားပါတယ်။အဲ့ဒီထဲကသုံးပုံတစ်ပုံကမဖြစ်မနေသုံးရတဲ့အသုံးစရိတ်တွေဖြစ်ပြီးလူမှုကုလွန်ရေးနဲ့ကျန်းမာရေးဆောင်ရှောက်မှု Medicare လို့အစီအစဉ်တွေအတွက်ဥပဒေအရသတ်မှတ်ထားတဲ့အသုံးစရိတ်တွေပါ။သမ္မတနဲ့လွှတ်တော်ကနိုင်စင်ဆုံးဖြတ်ပေးတဲ့အသုံးစရိတ်ထဲကအများစုကတော့ကာကွယ်ရေးအတွက်သုံးပါတယ်။ဒီလို American သမ္မတတွေကအစိုးရအသုံးစရိတ်ချော့ချဖို့ဂရိပေးတာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူး။ Coastal Carolina တက္ကသိုလ်က Justin Wong ကတော့
presidents have been talking in one way or another.
တမန်တော်ကနိုင်ငံကိုစတီထောင်ကလေးကတနည်းမဟုတ်တနည်းနဲ့အစိုးရရဲ့ခန်းကဏ္ဍကိုရှော့ချဖို့တင်းငယ်အောင်လုပ်ဖို့ပြောခဲ့ကြတာပါလို့ဆိုပါတယ်။ဒါဟာအမေရိကန်တတိယမြောက်တမန်တော် Thomas Jefferson လက်ထက်1800ကနေ1809ခုနှစ်မှာစတင်ခဲ့တာပါ။ Jefferson ကအစိုးရတင်းငယ်ရေးဆိုတဲ့အတွေးခေါ်ကိုလက်ခံယုံကြည်သူပါ။သူကစစ်တပ်နဲ့အစိုးရအလုပ်တွေကိုဖျက်သိမ်းပြီးပင်မအစိုးရဝန်ထမ်းရေအတွက်ရှော့ချဖို့တွန်းအားပေးခဲ့ပါတယ်။ရလကတော့အစိုးရအသုံးစီတွေယာယီရော့ကျသွားခဲ့တော့1930နဲ့1940ပြည့်လွန်နှစ်တမှာတော့သမ္မတ Franklin D. Roosevelt ကစီးပွားပြတ်ကက်ကြီးကိုခံနိုင်မှုပြည်ထောင်စုအစိုးရဝန်ထမ်းအင်အားတိုးချဲ့ခဲ့ပါတယ်သူရဲ့ New Deal အစီအစဉ်အသစ်ကလူသားပေါင်းများစွာကိုယာယီအလုပ်ကံပေးနိုင်ခဲ့တော့ပါအစီအစဉ်ရဲ့ရွေးချက်ကဆင်းရဲသားတွေကိုကူညီဖို့နဲ့စီးပွားရေးပြန်လည်နလန်ထူလာအောင်လှုံ့ဆော်ပေးဖို့ဘာနာရေးပြည်ပင်ပြောင်းလဲရေးလှုံ့ဆော်ဖို့ပါသူအစီအစဉ်ဤမှန်းချက်ပြည့်မီပြီးအချက်တဲကာလကျော်လွန်သွားတဲ့အခါလုတ်တွေလည်းရက်ဆိုင်သွားခဲ့ပါလေ1980ပြည့်လွန်နှစ်တွေမှာတော့သမ္မတ Ronald Reagan ကပြဿနာဟာအစိုးရပဲဆိုပြီးပြောခဲ့ဘူးတာနဲ့နာမည်ကျော်ခဲ့ပါလေသူကအလဟသက်ဖြုံးတီးမှုတွေနဲ့အစိုးရတရားမစွမ်းဆောင်နိုင်မှုတွေကိုဖယ်ရှားဖို့ Grace Commission ဆိုတာကိုဖွဲ့စည်းပြီးစီးပွားရေးခေါင်းဆောင်150လောက်ကိုနှီးလန့်ရှာခိုင်းခဲ့ပါလေ Citizens Against Government Waste အဖွဲ့က Thomas Shears ကဆိုရဖွဲ့ကိုစီးပွားရေးလုပ်ငန်းလုပ်တယ်လို့အမြင်နဲ့ကြည့်ဖို့သမ္မတရေကင်က Grace Commission ကိုခိုင်းခဲ့ပါတယ်ပြီးတော့အသုံးစရိတ်တွေဖြုံးတီးတယ်လို့ဖြစ်နေတာရတ္တအောင်ကိုစွမ်းကုန်လှုပ်ဆောင်ဖို့ပြောခဲ့ပါတယ်လို့ဆိုပါတယ်ဒီလိုအသုံးစရိတ်အလဟသက်ဖြစ်ကုန်တာရပ်သွားအောင် Grace Commission ရဲ့ကြိုးပမ်းမှုတွေကြောင့်ဒေါ်လာတန်းထောင်ပေါင်းများစွာချွေတာနိုင်ခဲ့တယ်လို့ Shears ကပြောခဲ့ပေမဲ့အထူးသဖြင့်လွတ်တော်ကဥပဒေပြဋ္ဌာန်းပေးဖို့လူတွေအကြံပြုချက်အများစုကတော့အကောင့်ထဲမပေါ်ခဲ့ဘူးလို့Ronald Reagan သမ္မတစာကြီးတိုင်း website မှာပြောထားပါလေ။ဒါပေမဲ့သမိုင်းပညာရှင်တချို့ကတော့ Reagan ရဲ့ကာလကြာဩဇာလွှမ်းမိုးနိုင်မှုကြောင့်နိုင်ငံတော်အဆင့်ဆွေးနွေးမှုတွေမှာအများပြည်သူပြဿနာတွေဖြစ်ရှင်းရေးအပိုင်းမှာ Federal အစိုးရရဲ့အခန်းကဏ္ဍကိုချုပ်တင်တယ်ဆိုပြီးဆွေးနွေးတဲ့အနေအထားရောက်သွားစေခဲ့တယ်လို့ပြောပါတယ်။ Coastal Carolina တက္ကသိုလ်က Justin Fong ကလူ့ဖွဲ့စည်းထဲမှာအစိုးရရဲ့အခန်းကဏ္ဍပုံမူချက်ထွန်လာခဲ့တဲ့အရင်ရာစုနှစ်တစ်ခုလုံးနဲ့ရှင်ရင်ချေခံကြတဲ့ပြောင်းလဲမှုကြီးဖြစ်ခဲ့တာပါလို့ဆိုပါတယ်1990ပြည့်လွန်နှစ်တွေမှာတော့သမ္မတဘီလ်ကလင်တန်ကအစိုးရပူဆွမ်းဆောင်နိုင်ဖို့ကုန်ကြစည်ပူနှဲဖို့အစပြုလှုပ်ဆောင်ခဲ့ပါတယ်ရလကတော့အများစုကငြိမ်းစားယူကြတာအလုပ်တွေကိုအပြင်ကုမ္ပဏီတွေကိုခိုင်းလာလို့ ਨੇ ဖက်ဒရယ်အလုပ်နေရာ၃သိန်းရှော့ချနိုင်ခဲ့တာပါဂျက်စတင်ဗွန်းကခေတ်ကာလမှာအစိုးရရဲ့ခန်းကဏ္ဍကိုရှော့ချတဲ့နေရာမှာထူးခြားအရေးပါခဲ့တဲ့လုပ်ရတစ်ခုဆိုတော့အသေးချပါပဲလို့ဆိုပါတယ်ထရိုင်ရဲ့ပထမသမ္မတတက်တန်းတုန်းကဖက်ဒရယ်ဝန်ထမ်းခန့်ထားမှုရက်ဆိုင်မှုအမိန့်ထုတ်ခဲ့ပြီးဖက်ဒရယ်အေဂျင်စီတချို့မှာအသုံးစရိတ်တွေတိတိတတ်တာရှော့ချဖို့အဆိုပြုခဲ့ပါတယ်။အခုလဲအီလွန်မတ်စ်နဲ့နိုင်ငံရေးသမားလည်းဖြစ်တဲ့စီးပွားရေးသမားဗီဗတ်ရာမာစဝမီတို့ဦးဆောင်တဲ့အစိုးရထိရောက်မှုဆိုင်ရာဌာနကဒီလုပ်ကိုအပြီးသတ်လုပ်ပေးမယ်လို့သူကမျှော်လင့်ထားတာပါ။တချို့ကတော့အစိုးရကိုစီးပွားရေးလုပ်ငန်းတစ်ခုလိုစီမံခန့်ခွဲဖို့ကြိုးစားတာဖြစ်နိုင်ရဲ့လားဆိုပြီးမေးခွန်းထုတ်နေကြပါတယ်။အမေရိကန်သမိုင်းအသင်းကJames Crossman ကစီးပွားရေးလုပ်ငန်းတစ်ခုကိုလုပ်တဲ့အခါရှယ်ယာရှင်တွေကိုတာဝန်ခံရပါတယ်။ရည်ရွယ်ချက်ကငွေရှာဖို့ပါ။ကိုကအစိုးရဖြစ်တဲ့အခါမှာတော့ပြည်သူတွေကိုတာဝန်ခံရတာပါ။အဲ့ဒီမှာအစိုးရရဲ့ရည်ရွယ်ချက်ကငွေရှာဖို့မဟုတ်ပါဘူး။ဝန်ဆောင်မှုတွေပေးဖို့နဲ့နိုင်ငံကိုကာကွယ်ဖို့ပါလို့ဆိုပါတယ်။အစိုးရထဲမှာလိမ်လည်မှုတွေနဲ့အလဟသက်ဖြုံးတီးမှုတွေကိုရှာဖွေဖို့ဆိုရင်ငွေကြေးစည်းရင်းစစ်ပညာရှင်တွေကအသင့်တော်ဆုံးပဲလို့လည်း Crossman ကပြောပါတယ်။ပုဂ္ဂလိကကဏ္ဍမှာလည်းလိမ်လည်မှုတွေအလဟသက်ဆုံးရှုံးရတာတွေအများကြီးရှိပါတယ်။ဒါကြောင့်လိမ်လည်မှုတွေအလဟသက်ဖြုံးတီးမှုတွေကိုရှာဖွေဖော်ထုတ်ဖို့ဆိုရင်စီးပွားရေးလုပ်ငန်းရှင်တွေကအကောင်းဆုံးဟုတ်မဟုတ်ကျွန်တော်မကျိန်းသေးဘူးလို့ဆိုပါတယ်။အစိုးရကတင်းငယ်အောင်လုပ်ဖို့အရင်ကကြိုးပမ်းမှုတွေကအကန့်အသတ်နဲ့ပဲအောင်မြင်ခဲ့ပေမယ့်အခု digital ခေတ်မှာတော့သမ္မတ Trump ရဲ့အဖွဲ့သူတို့ပြောချင်တာကိုတခြားပြောဆိုရှင်းပြနိုင်ဖို့ပိုလွယ်တာပါ။ Citizens Against Government Waste အဖွဲ့က Thomas Shears ကလူမှုကွန်ရက်တွေကြောင်းတုံ့ပြန်ရတာပုံမြန်ပုံပြည့်စုံပါတယ်လွတ်တော်မှတွေကလည်းရှေးယူနီးနဲ့စာပြန်ဖို့ထက်ဆိုရှယ်မီဒီယာမှာပုံတုံ့ပြန်တက်ကြတယ်လို့ပြောပါတယ
် View American တဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် View American မနက်6:00ကနေ6:00ခွဲအစီအစဉ်ကို line meter 25 32နဲ့40ဖြူရင်ညာချင်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ1925နဲ့30ပထမပိုင်းနာရီဝက်နဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံ line VOA မြန်မာပိုင်း web ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။ VOA ရဲ့ကြာသပတေးနေ့မနက်ခင်းဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဒုတိယပိုင်းထုတ်လွှင့်ချက်တွေကိုဗီဒီယိုအနေနဲ့ digital line တွေဖြစ်တဲ့လူမှုမိတ်ဆွေရုပ်သံ line VOA website Facebook နဲ့ YouTube ဆာမျက်နှာတွေမှာတပြိုင်တည်းကြည့်နိုင်ပါတယ်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လို့ရဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေစတိုက်တင်ဆက်ပါမယ်လူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေတင်ဆက်ခင်မှာ editor နဲ့ဆွေးနွေးကမ်းနဲ့ပြန်လည်စတင်ပါမယ်ဗျာစီးရီးယားနိုင်ငံဟာမြန်မာတို့အတွက်ကြာရှုံးနိုင်ငံမဖြစ်အောင်နမူနာထားဆင်ခြင်ရမယ့်ပြရုပ်တစ်ခုဖြစ်ခဲ့ရကနေအာနာရှင်အဆက်အုပ်ချုပ်ရေးပြုတ်ကျသွားပြီတဲ့နောက်မှာတော့အထူးသဖြင့်တော်လိုင်းအင်အားစုတွေအတွက်အားကျအတည်ယူစရာဖြစ်လာခဲ့ပါတယ်။ဒီကြောင့်ကိုဦးကျော်စံသားကိုမမသဆယ်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
။မင်္ဂလာပါဦးကျော်စံသားရှင်
။မင်္ဂလာပါများရှင်
။ဒီစီးရီးယားမှာသမရအာဆက်အစိုးရကိုဖြုတ်ချနိုင်လိုက်တော့မြန်မာနိုင်ငံကအထူးသဖြင့်ပေါ့ဆီယနာရှင်စနစ်ကိုမုန်းတီးတဲ့လူတွေကဒီပေါ်မှာအားတက်တာကိုတွေ့ရပါတယ်အဲ့ဘာဖြစ်လို့ဒီလိုဖြစ်ရတာလဲမြန်မာနိုင်ငံမှာလည်းဒီလိုအခြေအနေဖြစ်လာနိုင်တယ်ဆိုရဲမျှော်လင့်ချက်တီးပူများလာလို့လား
မှန်ပါတယ်တကယ်တော့ဆီယာဟာဆင်းနွား first state ဆိုပြီးတော့ပြောကြတယ်နောက်ပြီးတော့မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုဖြုတ်ချဖို့လှုပ်လာကြတဲ့လူတွေကိုလူတိုင်းကစတိပေးပြီးဆီရလို့ဖြစ်မယ်။ဘာညာဆိုပြီးပြောကြတော့ဆီရအခြေအနေကမြန်မာတော်လိုင်းအင်အားစုတွေအတွက်သတိထားစရာကြောက်စရာအဲ့လိုမဖြစ်အောင်ဆောင်တင်းရမယ်ဆိုတာဖြစ်နေရကအခုလိုအဆက်အနာရှင်ဆီရကိုဖြုတ်ချလိုက်တော့ဒါမမျောလင့်မဲ့ကဘာမှာတကဘာလုံးကမမျောလင့်ထားပဲနဲ့ရုပ်တရက်ကိုပြုတ်ကြသွားတော့အဲ့ဒီခါမှာချက်ချင်းအသွင်ပြောင်းသွားတယ်ဟာဆီရလို့ဖြစ်အောင်လုပ်ဖို့သင့်တယ်ဆီရလို့ဖြစ်အောင်လုပ်သင့်တယ်ဆိုတာဆီရ role model စံပြကိုဖြစ်လာတဲ့သဘောပါဆိုတော့ဒါအားကြတယ်တူယူစရာကောင်းတယ်ဆိုတာလည်းပဲမှန်ပါတယ်စိတ်ဓာတ်တက်ကြွဖို့ကောင်းတယ်ဆိုတာလည်းပဲအမှန်ပါပဲဒါပေမဲ့အဲ့လိုဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်တယ်အဲ့ဒီအခြေအနေရှစ်ဆက်ဖြစ်လာမဲ့ကိစ္စမှာအမှားရင်းရှိခဲ့ရင်ဘယ်လိုဆောင်တင်းရမယ်ဆိုတော့ကြိုတင်ပြီးတော့မြန်မာပေါ့လေဆိုတော့အားကြတာတက်တက်ကြွကြွကြိုးစားလာတဲ့တစ်ပိုင်းဒါပေမဲ့စဉ်ချင်းစဉ်းစားသုံးသပ်စရာပူပြီးတော့များတယ်လို့ပြောမှာဖြစ်ပါတယ်
အဲ့တော့ဒီနှိုင်းရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာရောစစ်ကောင်စီအခြေအနေကအဲ့လိုမျိုးဟိုရုပ်တရက်ပြုတ်ကျသွားဖို့အခြေအနေရှိလို့လားနောက်ပြီးတော့ဒီစစ်ကောင်စီရက်တည်ရေးအတွက်တရုတ်ကလည်းလူညွန်ရေးကုမ္ပဏီဖွဲ့မယ်ဆိုပြီးတော့ဟိုတလောလျာလုပ်နေတာရှိပါတယ်ဒါရောစစ်ကောင်စီအတွက်ထိရောက်တဲ့အကူအညီတစ်ခုမဖြစ်နိုင်ဘူးလား
စစ်ကောင်စီဟာအဲ့လိုစီးရမှာလို့အခြေအနေမျိုးဖြစ်လာရင်စစ်ကောင်စီဟာတရုတ်အကူနဲ့ဆန့်ကျင်တန်လျောက်တဲ့အထိရက်တည်တန်လျောက်တဲ့အထိတော့ဖြစ်ချင်မှဖြစ်မှာပါဘာကြောင့်လဲဆိုစီးရမှာမြန်မာနိုင်ငံကိုတရုတ်ကူညီဖို့လုပ်နေရတဲ့ရုရှားတို့အီရန်တို့ကပူပြီးထိတိအကူညီပါတယ်ရုရှားဆိုလို့ရှိရင်ခလီင်လေတိုက်နဲ့ကိုဝင်ပြီးဘုံကျဲတာပဲလုတ်ခက်ပေးတယ်ဆိုတော့တရုတ်ကမြန်မာနိုင်ငံမှာလုံခြုံရေးကုမ္ပဏီဖွဲ့ဖို့ဆိုတဲ့အများကြီးထိတိအကူကိုသူတို့ကဝင်ပြီးတော့လုတ်ခက်တာဖြစ်ပါတယ်ဒါပေမဲ့ပြည်သူလူထုမထောက်ခံရင်ပြုတ်ကျသွားတာပဲအဓိကတော်လှန်ရေးတရက်အုပ်ချုပ်ရေးတရားဆိုတာလူလူထောက်ခံဖို့အရေးကြီးပါတယ်ပြည်သူလူထုထောက်ခံမှုမရရင်တော့အနည်းနဲ့အမြန်သွားမှာပါပဲဆိုတော့သူတို့ရဲ့စစ်သားတွေကိုနိုင်ကတိုက်ချင်းစိတ်မရှိတော့ဘူးအဲ့လိုဖြစ်လာတဲ့အခါမှာမလွတ်သာပြီးတော့သူတို့ကြဆုံးသွားတာပါပဲဆိုတော့မြန်မာနိုင်ငံမှာလည်းတရုတ်ကပံ့ပိုးပေးတယ်ဆိုတာအဲ့လောက်ထိတော့လေတနေ့ဝင်ပြီးဘုံကျဲပေးတဲ့အထိတော့လုံးလိုက်မယ်မထင်ပါဘူးနောက်ပြီးတော့ကျွန်တော်တခုစဉ်းစားမိတာဒီမှာစီးရမှာအဆက်အစွာပြုတ်ကျသွားတော့တရုတ်တောင်မှစင်ကျင်စဉ်းစားသွားနိုင်တယ်ဟာဒီလောက်ကူညီလာတော့မှမအောင်မြင်ဘူးငါတို့လည်းပဲမြန်မာနိုင်ငံမှာဒီစစ်ကောင်စီကိုလို့ဝင်လို့လည်းပဲမကူညီပဲနဲ့နာမည်ပြတ်နေပဲငါတို့လည်းပဲဒီလူတွေကိုလက်ခံရမယ့်သဘောဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတော့သူတွက်မှာပဲအဲ့ဒါကြောင့်လည်းပဲအဲ့ဒီမတိုင်ခင်ကပဲတေဥဟာလုံးဝဝင်ဆွဲဖို့ရဒီစစ်ကောင်စီကိုအဓိကစိန်ခေါ်နေတဲ့အင်အားစုတွေနဲ့အထူးသဖြင့်ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေတင်ပြညီညာစစ်တဲ့နီနဲ့ဖြည့်ရှင်းဖို့ဆိုတာအများအားဖြုံးပြပြီးတော့ခုတည်းကစူးစမ်းနေစေဖြစ်ပါတယ်တေဥဟာရုရှားကဆီးရောက်ကိုကူညီခဲ့သလိုကူညီလိမ့်မယ်လို့မထင်ရသလိုကူညီရင်လည်းပဲဒီကုမ္ပဏီဖွဲ့ပြီးတော့ကောက်ွယ်တာဟုတ်နေကတော့မဟန်တားနိုင်ဘူးခေါ်လေတကယ်လို့တော်လှန်ရေးဟာတကယ်ထိရောက်အချိန်မြင့်လာမယ်ဆိုရင်လို့ယူဆမိပါတယ
်အဲ့ဒီအခုဆီးရီးယားရဲ့လက်ရှိအခြေအနေရောလုံးဝစိတ်ချပြီလို့ပြောလို့ရလားတော့ဒီပေါ်မှာရောဒီဆီယနာရှင်ကိုစန့်ကျင်နေတဲ့ဒီမြန်မာနိုင်ငံပေါ့နော်အဖွဲ့အစည်းရှိတဲ့လူတွေရှိတဲ့သူတို့ကရောဘယ်လိုထင်မြင်ပါလဲ
လုံးစီရရဲ့လက်ရှိအခြေအနေဟာလုံးဝစိတ်ချရပြီလို့ပြောလို့မရပါဘူးကျွန်မင်းပြောမယ်ဆိုရင်ဆိုတော့မြန်မာနိုင်ငံကတော်လိုင်းအင်အားစုတွေစီရကိုအားကျနေတဲ့လူတွေကလည်းပဲဒီအခြေအနေကိုအပိုင်လွတ်တက်မှာမဟုတ်ပါဘူးသူတို့လည်းပဲသူတို့လည်းတော့စောင့်ကြည့်ရမှာပေါ့ကွာဒီသူတို့မှားတဲ့အခွင့်အရေးကိုငါတို့မမှားမိအောင်သူတို့မှန်တာရဲ့အတိုင်းငါတို့လုပ်ရအောင်ဆိုရသူတို့တွေ့ကြမှာဖြစ်ပါတယ်စီရမှာစိန်ခေါ်မှုတွေအများကြီးရှိပါတယ်စီရမှာပြည်တွင်းစိန်ခေါ်မှုကပြည်ပအခြေအနေကစသဖြင့်ဖြစ်နေပေါ့လေဆိုတော့စီရအရေးကိုအဓိကရင်ဆိုင်နေရတာကတော့အပြိုအပြက်ပြစီနဲ့လူရဲ့စာနာမှုအခြေအနေစီရနိုင်ငံမှာလူရဲ့အကြမ်းဖြင့်25သန်းလောက်စီရမှာ78သန်းတကယ်တော့86ဆယ်ရာခိုင်နှုန်းကစာနာမှုအကူအညီလိုအပ်နေတဲ့စာဝန်တွေအတွက်အင်မတန်ခက်ခဲနေတယ်။စည်ရမှုနွမ်းပါမှုတော်တော်ဆူဆူရဖြစ်နေ။ဒီအကူအညီဖို့အတွက်လိုခဲ့လမ်းပန်းဆက်သွဲနောက်ပြီးတော့ဒီ6ဦးတွေအခြေခံဆောက်တွေပြည့်စည်ရတာအတချို့တွက်ချက်မှုရဆိုလို့ရှိရင်စည်ရကိုပြန်လဲထူထောင်ဖို့အတွက်ဆိုရင်တဲ့ American Dollar Billion 250နေပြီးတော့ Billion 400လောက်ထိလူအလိမ့်မယ်ဆိုတော့တော်တော်အဲ့ဒီဟာအတွက်မတိုင်ခင်မှာကိုလောလောဆယ်မှာလူတွေရဲ့စာနာမှုအကူအညီအတွက်နောက်ပြီးပြပရောက်နေတဲ့လူတွေပြန်လာရင်ပဲမလို့နေရမလဲအများကြီးဒါကိုလုပ်ဖို့လိုပါတယ်ဆိုတော့ဒီကိစ္စအတွက်သူကနိုင်ငံတကာရဲ့ယုံကြည်မှုအောင်အများကြီးကြိုးပမ်းနေရဆဲဖြစ်ပါတယ်အဲ့ဒီမှာနိုင်ငံတကာရဲ့အဓိကသူတို့ကိုဖြစ်စေချင်တာကတော့မတူကွဲပြားတဲ့လူမျိုးရေးဘာသာရေးအစိပ်ပိုင်းနဲ့အလုံးပါဝင်တဲ့အဖွဲ့အစည်းဖြစ်ရမယ်ဒါခွဲခြားဆက်ဆံမှုရှိပဲနဲ့နောက်ပြီးတော့အဖွဲ့အစည်းတိုင်းကြမ်းမာတန်းလူမျိုးပေါ်လေအကုန်လုံးတပြင်းညီမျှတဲ့အခွင့်အရေးဖြစ်ရမယ်လက်စားချေမှုရက်စက်ကြံ့ကြုတ်မှုဒီဟာတွေဟာလုံးဝပျောက်တဲ့ဒီဖြစ်ရမယ်ဆိုပြီးတော့ပျော်လင့်ထားရဒီစံနေနဲ့တိုင်းတာပြီးမှသူကအခုညီပေးဖို့ဆိုပြီးတော့စဉ်းစားနေကြတာပါဆာဒီအရေဗျာနိုင်ငံကအခန့်ကျင်းပါတဲ့ဆီယာကိစ္စဆွေးနွေးပွဲမှာဥရောပသမဂ္ဂနိုင်ငံတွေနောက်အမေရိကန်တို့ကလည်းကိုယ်စားလှည့်လွှတ်ပါတယ်ဗြိတိန်တို့ဘာတို့ကလည်းပါတယ်အဲ့ဒီထက်မှနောက်ပြီးတော့ဆာဒီအရေဗျာနဲ့တကွာစီလမအာရပ်နိုင်ငံတွေအများကြီးတက်ကြပါတယ်အဓိကဆီယာဘက်ကပြောတာကသူတို့တန်ခတ်ပိတ်ဆို့မှုကိုယူသိမ်းပေးပါဒီနိုင်ငံတွေအင်းကတန်ခတ်ပိတ်ဆို့ထားရတယ်အဆက်ဆူရလက်ထက်ကအဆက်ဆူရကိုသာပြစ်မှတ်ထားတာမဟုတ်ဘူးဒီ HDS ကမူလကသူက Islamist Militants တွေစစ်သွေးကြွားတွေဖြစ်ခဲ့တဲ့အတွက်သူတို့အပေါ်မှာလည်းပဲပြစ်မှတ်ထားပြီးတန်ခတ်ခဲ့တာဖြစ်တယ်ဆိုတော့ဒီတန်ခတ်မှုကိုယူသိမ်းရပါဆိုပြီးတော့သူတို့အဓိကထားပြီးလောဆောနေတယ်ဆိုဒီဘက်ကလည်းပဲမင်းတို့ရုပ်သိမ်းဖို့အတွက်ဒီကိစ္စတွေပြည်လောင်အင်းဆုံးလုပ်ပါဆိုတော့တောင်းဆိုနေရပါတယ်ဆိုတော့ဒီဟာနှုတ်ကိုညှိပြီးတော့မှသူတို့ဘယ်လိုဖြစ်လာမလဲဆိုတာကြည့်ရမယ်ဆိုတော့မြန်မာနိုင်ငံမှာလည်းတကယ်လို့သာအဲ့လိုဖြစ်လာရင်လည်းပဲမြန်မာနိုင်ငံမှာလည်းပဲအကုန်လုံးလူမျိုးပေါင်းစုံတန်းတူမခွဲမခြားပဲအကုန်လုံးဘက်ဆုံးပါဝင်တဲ့လူနည်းစုဘာသာရေးလူနည်းစုတွေကိုလည်းပဲအခွင့်အရေးအပြည့်အဝပေးတဲ့ဖော်ဆောင်နိုင်မဲ့အုပ်ချုပ်ရေးရန်တရားဖြစ်လာမလားအဲ့ဒီအချိန်လေးစီမသာလျင်နိုင်ငံတကာကလည်းပဲစဉ်းစားလိုက်မယ်ဆိုတော့ဒီမြန်မာဘက်ကတက်ကြွလှုပ်ရှားသူတွေရောပြည်သူလူထုရောဒါကိုစောင့်ကြည့်ကြမှာဖြစ်ပါတယ်စောင့်ကြည့်ကြလိုက်မယ်လို့ထင်ပါတယ်
အဲ့တော့တကယ်လို့ဆီးရီးယားရဲ့ရှေ့အနာဂတ်ကိုပုံဖော်ရမယ်ဆိုရင်ဘယ်လိုမြင်ပါလဲ
အကောင်းဆုံးဖြစ်လာခဲ့မယ်ဆိုရင်ဆီးရီးယားမိုင်းမှာနိုင်ငံစစ်ပြန်လည်ဝေဖော်ခြင်းလို့ပြောမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံဟာပထမဆုံးကရှေ့လေပိုင်းနိုင်ငံအားလုံးလိုပဲသမိုင်းကိုအချင်းလေးပြန်ပြောမှရှင်အော်တိုမန်အင်ပါယာတူရကီကိုအခြေပြုထားတဲ့အော်တိုမန်လက်နက်နိုင်ငံကြီးရဲ့လက်အောက်မှာနေခဲ့ရပါတယ်ပထမကမ္ဘာစစ်မှာအော်တိုမန်လက်နက်နိုင်ငံကြီးကပြိုကွဲသွားတဲ့အခါမှာဆီးရီးယားကိုအင်္ဂလိပ်ပြည်သူတို့ကဒါမန်ဒိတ်ကိုခွဲပြီးအချင်းလေပိုင်းမှာသူနယ်ကုနယ်လိုခွဲယူရတဲ့မန်ဒိတ်လိုခေါ်တာပေါ့အဲ့မှာဆီးရီးယားဟာပြင်သစ်ရဲ့လက်အောက်ခံမန်ဒိတ်ဖြစ်ခဲ့တယ်အဲ့ဒီကမှ46မှာလုံအောင်လွတ်လပ်ရလာတယ်အဲ့လိုရလာပြီးကြတဲ့ကလည်းပဲခရီးကမဖြောင့်ဖြူဘူးစစ်တပ်ရဲ့အာဏာသိမ်းမှုတွေကထက်ကလဲလဲအိမ်မှာစပြီးတော့ဖြစ်တာပါပဲမကြာခဏကိုဖြစ်နေခဲ့တယ်။နောက်ပိုင်းမှာတော့ဒီအာဆက်မိသားစုရဲ့အထူးရေးလောက်ကိုနောက်ဆုံးနှစ်ပေါင်း20လောက်ကြာခဲ့တယ်။2017မှာမျိုးတော်လန်ရေးဖြစ်တော့ဒီသားအာဆက်ကအဲ့ဒီကသမ္မတတက်ဖြစ်နေပြီသူပဲ2010မှာဆုံးသွားတော့အဲ့ဒီချိန်မှာတော်လန်ရေးကပူပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်ဆိုတော့ဒီစူပူမှုတွေပေါ့လေအာရဗ်နေဦးနဲ့တကတိတ်ပြင်းထန်လာတယ်အဲ့မှာဘုံကျဲမှုတွေပါလေလောက်လာခဲ့တယ်ဆိုတော့အမေရိကန်လည်းပဲအဲ့လိုမှာဝင်ပြီးတော့တိုက်ခိုက်ခဲ့တာတွေရှိတယ်ဒီခါကိုအမေရိကန်တို့ကဘသူ့ကိုဂရီလဲဆိုတော့ဒီမှာစီးရီးယားဒီမိုကရက်တစ်ဖော့စစ်လို့ခေါ်တယ်သူကနော်စီးရီးယား SDF ပေါ့အဲ့ဒီဟာတကယ်တော့ကတ်စီစီးရီးယားနိုင်ငံရဲ့မြောက်ဘက်မှာရှိတဲ့တူရကီနိုင်ငံရဲ့နေဆက်ဖက်မှာရှိတဲ့ကတ်ဆီကိုသူကကူညီပြီးတော့အဲ့ကတ်ဆင်သူတို့ညီကူညီတယ်။အဲ့ကတ်ဆီကိုလည်းပဲတူရကီကမကြိုက်ဘူး။သူကသူတို့နိုင်ငံထဲမှာကတ်ဆီရှိတော့ ဒီကတ်လုံးမြောက်ရေးတွေပါလောက်တော့တူရကီနဲ့ဆန်းကျင်ပဲအဲ့မှာလည်းပဲအမေရိကန်နဲ့တူရကီနဲ့လည်းအငင်းပွားမှုစီရပါလေအဲ့မှာလည်းဝင်ဆွဲခဲ့တာရှိတယ်။နောက်ပြီးတော့ပို့ပြီးအနေများတာကဣသရေလ။ဣသရေလကလည်းပဲအခုအဆက်ပြုတ်ပြီးတဲ့မကြခင်မှာပဲဆေးရမှရှိတဲ့ chemical ဓာတုဆေးရုံတွေဓာတုလက်နက်တွေနဲ့ငါတို့ပြစ်လာမှဆိုးလို့ဆိုပြီးတော့အဲ့ဒီလက်နက်ဆေးရုံတွေကဝင်ပြီးတော့ဘုံကျဖြစ်စီတာလည်းအများကြီးရှိပါတယ်။ဆိုတော့ဒီအခြေအနေတွေကသူတို့ကငြိမ်သက်အောင်လုပ်ဖို့အတွက်သိခဲရင်ပါတယ်။နောက်ပြီးတော့အမျိုးသမီးဂျာမာဒန်လူရရှိရေးသူတို့တွေကအစ္စလာမစ်တွေပေါ့လေအစ္စလာမ်ဝါရီတွေဆိုတော့သူတို့အချို့ရေးဖော်ဆောင်လာမဲ့ဟာကခွဲခြားမှုရှိမလားခေါင်းဆောင်ကတော့ခွဲခြားမှုရှိဘူးလို့ပြောထားပါတယ်ဒါပေမဲ့တချို့ကဝေဖန်ကြတယ်သူတို့ဟာပညာရေးစနစ်မှာကြီးမယ်ဆိုရင်ဘာသာရေးနဲ့ကင်းလို့တဲ့ပညာရေးမဟုတ်ဘဲနဲ့အစ္စလာမ်တရားတော်ကိုအခြေခံတဲ့ဘာသာရေးမျိုးဖြစ်မယ်ဥပမာနမူနာတစ်ခုထောက်ပြတယ်ဒါဝင်ရဒါ evolution theory လူကတပည့်လို့ဖြစ်လာဆိုတော့အဲ့ဒီဟာကိုမသိရဘူးသူကဖရားဖန်ဆင်းပြီးတော့ဖြစ်လာတဲ့လူတွေအဲ့ဒါမျိုးတွေသဘောမျိုးပဲတချို့ကထောက်ပြကြတဲ့တွေအဲ့ဒါမျိုးတွေသူတို့လူဖို့စီစဉ်နေတယ်လို့ဒါပေမဲ့တာမန်ခံရမယ့်ပညာရေးဝန်ကြီးခန္ဓာလူကအဲ့လိုမဟုတ်ပါဘူးသူတို့စီမှာအမျိုးသမီးတွေတက္ကသိုလ်ကအမျိုးသမီးအခွင့်အရေးအမျိုးသမီးအခွင့်အရေးဆိုင်ရာဝန်ကြီးအမျိုးသမီးတောက်တဲ့ခံထားပါတယ်သူက activist ပဲဆိုတော့ဒါကိုနိုင်ငံတော်အရှိနေတဲ့တန်တရားကိုဆီယာပြောင်းကျူစားရခြင်းဖြစ်ပါတယ်။နောက်ပြီးတော့စောစောပြောခဲ့တဲ့ကတ်ရှေဘာရီဘာသာရေးပေါင်းစုံအကုန်လုံးစီရင်ညွေသွေးစင်းညွတ်တဲ့ဆီယာပြောင်းသူတို့ကျူစားရလိမ့်မယ်။အဲ့လိုသာတကယ်လို့လုံနာနိုင်မယ်ဆိုရင်တော့ဆီယာဟာကျွန်တော်တို့ပြောခဲ့သလိုပထမကမ္ဘာစစ်အော်တိုမန်အင်ပါယာကလွတ်မြောက်ခဲ့ပြီးခေတ်ကတခါမှမရရှိခဲ့ဘူးတဲ့သွေးစင်းညွတ်တဲ့ဒါတကယ်ဒီတန်းခိုင်မြဲတဲ့တင်ရင်တဲ့ဖုံဖြူတုတ်တဲ့နိုင်ငံတို့ဖြစ်လာနိုင်ပါတယ်ဒါဆီယာရဲ့သမိုင်းအစ်စ်တပံပြန်လဲမွေးဖော်လာမယ့်ကိစ္စဖြစ်ပါတယ်တကယ်လို့မအောင်မြင်ခဲ့ဘူးဆိုရင်တော့ဒါအချိန်နဲ့တပြုတ်ဖြစ်သွားနိုင်တယ်ပေါ့အ
ဲ့ဒီဆီးရီးယားနဲ့မြန်မာနဲ့ကိုနှိုင်းရှင်ပြီးတော့ပြောကြည့်မယ်ဆိုရင်အခုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဆီးရီးယားလို့ဖြစ်လာနိုင်လားမြန်မာနိုင်ငံအနာဂတ်ကိုဘယ်လိုပုံဖော်နိုင်မလဲ
နှစ်ဆင့်ပြောမှာပါအခုလက်ရှိအခြေအနေမှာဆီးရီးယားမှာအနာရှင်အဆက်ဆိုရပြုတ်ပြသွားတဲ့အဆင့်ကိုရောက်ဖို့အတွက်မြန်မာတော်လှန်ရေးအင်အားစုတွေစီကောင်စီကိုတော်လှန်နေတဲ့အင်အားစုတွေဟာအဲ့ဒီအဆင့်ကိုရောက်ဖို့အတွက်ပထမကြိုးစားမှဖြစ်ပါတယ်ဆိုတော့ဆွေရမှာအဲ့ဒီအဆင့်ကိုရောက်ဖို့အတွက်အင်အားလက်နက်ကတော်လှန်ရေးအဖွဲ့အားလုံးကတပေါင်းတစ်စီးရဖြစ်ခဲ့တယ်အဲ့လိုမျိုးဖြစ်ပြီးလားမြန်မာနိုင်ငံမှာဘို့ထုတ်ကင်မှုအချို့မှုတစ်ခုရဲ့အမင်းအနာတစ်ခုရဲ့လောက်မှာအဲ့လိုဖြစ်ပြီးလားဆိုတာကစပြီးတော့မြန်မာနိုင်ငံမှာလောက်ရလိမ့်မယ်အဆင့်ရှိုံမလို့ထင်ပါတယ်ဒါစေသမားတွေကပူစီမှာပေါ့လေဆိုတော့အဲ့ဒီကိစ္စဟာအရေးကြီးပါတယ်သူတို့စီမှာအာဏာရှင်ကိုဖျောက်ချဖို့တည်းရရှိခဲ့တဲ့စီလုံးညှို့မှုမျိုးရရှိလာဆိုတာကနံပါတ်1အချက်ပါအဲ့ဒီပြီးတော့မှအဲ့ဒီလွန်သွားရင်တော့သူတို့ကျွန်တော်ဆောသွားပြောခဲ့တဲ့အနာဂတ်ဆွေရနိုင်ငံပုံဖော်တည်ဆောက်မဲ့လမ်းစဉ်တွေကဘယ်လိုလဲသူတို့စီမှာဘာမှလဲနိုင်ငံတကာကလက်ခံအသိမှတ်ပြုဖို့နိုင်ငံတကာအဆိုင်အဝန်းထဲမှာပြန်လဲဝင်ရောက်လှုပ်ရှားခွင့်ပေးဖို့အတွက်ဘယ်လိုဟာတွေပြင်ဆင်သင့်တယ်လဲသူတို့ဘယ်လိုပြင်လဲဆိုတာနမူနာယူရမှာဖြစ်တယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါဦးကျော်စံသားရှင်အစီအစဉ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတ
ယ်။ပါပါရှင
်။အခုတော့ Gen Z အစီအစဉ်ကြည့်အောင်ပါဗျာ။မြန်မာနိုင်ငံမှာလူတိုင်းမှာတန်းတူပညာသင်ကြားခွင့်ရှိစေခြင်းနဲ့ရွယ်ချက်နဲ့အသက်18နှစ်အရွယ်အထက်တန်းကျောင်းသူလေးမတ်ခင်ခင်ကျော်ကစာဖတ်တန်ဆိုတဲ့အဖွဲ့ကိုတည်ထောင်ထားပါတယ်။မြင်အာယုံချွေရင်းနေသူတွေကိုပညာရေးနဲ့မဝေးစေဖို့စေနာရှင်အယောက်30ကျော်နဲ့သူတို့လှုပ်ဆောင်နေကြတာပါ။ Gen Z ပရိသတ်တွေမတ်ခင်လေးဆက်သွယ်စကားပြောထားပါတယ်ညာ။
quality education လို့ခေါ်တဲ့တာတူညီမျှပညာရေးကိုအရန်ကိုမှဖြစ်စေခြင်းနဲ့တရားဖြစ်ပါတယ
်။မင်္ဂလာပါဂျန်စီတို့ကြီး။အခုမိတ်ဆက်သွားတဲ့ညီမငယ်လေးကတော့အသက်18နှစ်အရွယ်အထက်တန်းကျောင်းသူလေးမတ်ခင်ခင်ကျော်ပါ။သူကအမြင်အာရုံချွေရင်းနေသူတွေသူတို့ဖတ်ချင်တဲ့စာအုပ်လေးတွေဖတ်ခွင့်ရဖို့အတွက်စာဖတ်တန်းဆိုတဲ့အဖွဲ့လေးကိုတည်ထောင်ထားတဲ့သူပေါ့။ဒီအဖွဲ့လေးကိုမတည်ထောင်ခင်မှာသူကအမေရိကန်နိုင်ငံကလုပ်တဲ့လူငယ်လေးလာရေးခီးစဉ်တစ်ခုမှပါဝင်ခဲ့တယ်တဲ့။သူသွားခဲ့တဲ့ခီးစဉ်လေးကဘလို့ခီးစဉ်လဲဆိုတာကိုနားထောင်ကြည့်ပါဦး
။မြန်မာ Youth Leadership Program MYLP လို့လူသိများကြတဲ့ Fully Funded Youth Exchange Program တခုမှပါဝင်ခွင့်ရခဲ့ပါတယ်။အဲ့ဒီ program ကတလောက်ခွဲကြာအမေရိကန်နိုင်ငံမှာနေပြီးရည်ကြည်မှုဖလှယ်တာတွေလူမှုအကျိုးပြုလုပ်ငန်းတွေသဘာဝပတ်ဝန်းကျင်ထိနေရင်စရပညာရေးတွေသင်ကြားရတာဖြစ်ပါတယ်။ program ပြီးဆုံးလို့ပြန်လာတဲ့အခါမှာကိုယ့်ရဲ့ပြည်မှာဘလို့မျိုးလူမှုအကျိုးပြုလုပ်ငန်းတွေလုပ်မယ်ဆိုတာကို US ကမပြန်ခင်ကကိုလုံးမဲ community service project idea ကိုတင်ပြရပါတယ်။ညီမကအမြင်အာရုံအ ားနဲ့ကလေးတွေရဲ့ပညာရေးကိုအတန်စာအုပ်တွေ Braille book လို့ခေါ်တဲ့ဖောင်ကျစာတွေကတစ်ဆင့်အခမဲ့ကူညီပေးနိုင်မဲ့ Book Beyond စာ BBS စာဖတ်တယ်လို့ခေါ်တဲ့ project လေးကိုမြမရဲ့မြမပြည်အပြတ် community service project အဖြစ်ရွေးချယ်ပြီးကောင်ထည်စဖို့ပြစ်ခဲ့ပါတယ်အခုလက်ရှိကတော့မြမကိုယ်တိုင်ဦးစီးဆောင်ရွက်ပြီးတော့မှ volunteer အယောက်30နီးပါးနဲ့ department လေးခုဖွဲ့ပြီးတော့မှခွဲဝေဆောင်ရွက်နေကြပါတယ်ရှင့်
ဒီတော့စာဖတ်တန်ဆိုတဲ့အဖွဲ့လေးကဘလို့အဖွဲ့မျိုးလဲဒီအဖွဲ့လေးကနေပြီးတော့အမြင်အာရုံချုပ်ရင်းနေသူတွေအတွက်ဘလို့စာအုပ်မျိုးတွေကိုဖတ်ပြပေးနေလဲ
ကျောင်းဖတ်စာအုပ်ပထဝီသမိုင်းစတဲ့အတန်နဲ့စာဖတ်မှတ်လို့ရတဲ့အတန်စာအုပ်တွေအပြင်ပြင်ပဗဟုသုတအင်္ဂလိပ်စာစသဖြင့် academic non academic မျှတပြီးတော့ဖတ်ပြဖို့စီစဉ်ထားပါတယ်ရှင်မိမိရဲ့နေအိမ်ကနေပဲဖုန်းရဲ့ဖြစ်စေမိုက်ခရိုဖုန်းရဲ့ဖြစ်စေ laptop နဲ့ဖြစ်စေတိတ်ဆိတ်တဲ့ပြင်ပအတန်မပါဝင်တဲ့စာအဖြတ်ကြောင့်စာဖတ်ပုံမှန်ကန်နဲ့ပေါ့နော်ဒီ audio files တွေပေးပို့နိုင်ပါတယ်ညီမတို့ဘက်ကလည်းဒါအတန် training workshop တွေနဲ့အတူသင်တန်းသားတွေမွေးထုတ်ပေးသွားကိုရှိပါတယ် training workshop တက်ပြီးရတဲ့သူတွေကအတန်လူခွင့်ရှိမယ်ပေါ့နော
်ဖတ်ထားတဲ့အတန် file တွေကိုအမြင်အာရုံချုပ်ရင်းနေသူတွေလက်ထဲရအောင်ဘလို့တွေချိတ်ဆက်ပြီးတော့ဆောင်ရွက်နေလေ
ညီမတို့က memory stick ကိုအကြောင်းနေဘက်ကိုပေါ့နော်သွားပြီးတော့မှကြောင်းအုပ်တွေရဲ့တောင်ဝင်ရှိသူတွေရဲ့လက်ထဲကိုကိုယ်တိုင်သွားရောက်ပြီးတော့လှူဒန်းပိုစီစဉ်ထားပါတယ်ရရှိလာတဲ့အတန် file တွေကိုညီမတို့က edit လုပ်မယ်ပြီးလို့ရှိရင်ရန်ကုန်မှာရှိတဲ့ blind school တွေအပြင်ကိုမှကိုယ့်ရဲ့ရက်ွက်ကြီးရွာနီးစပ်ရာကြောင်းပြင်ပကလေးတွေအတွက်ပေါ့နော်တနိုင်ငံလုံးရအောင်လို့စောင့်ရွက်သွားမှာဖြစ်ပါတယ်ပြီးလို့ရှိရင်အကုန်လုံးလက်လှမ်းမီတဲ့ platform တွေကတဆင့်ပဲဖြန့်ဖြူးပေးသွားဖို့ရှိပါတယ်
ဒီတော့ဘယ်လိုခံစားရပါလဲ
။ကြောက်ပါတယ်လူရန်ရဆိုအများကြီးလည်းကုသိုလ်ရ
တယ်။အဲ့ဒါကြောင့်မို့လို့ညီမတို့ကအခုလက်ရှိတော့ Telegram channel, Viber group, email, memory stick စတဲ့ဒီရင်းနှီးတဲ့ technical device တွေနဲ့ပဲစတင်ပြီးတော့ခံပြူးနေပါတယ်။ဟိုက main sponsorship အနေနဲ့ US Embassy Rangoon, Chuno Mobile Application နဲ့ Education Digital International School တို့ကကူညီပေးခဲ့ကြပါတယ်။အဲ့တော့ညီမလိုအပ်တဲ့အကူအညီနဲ့အတူအခုလက်ရှိကတော့ local partnership company တွေ collaboration organization တွေနဲ့မျက်မှတ်မြင်ကြောင်းတွေကတာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်နေပါတယ်
။ဒီစေချောတဲ့အမျိုးသမီးငယ်လေးကဒီလောက်ကြီးကျယ်တဲ့လုပ်ငန်းတစ်ခုကိုဘာကြောင့်မလို့ဥဆောင်ပြီးတော့လုပ်နေရတာလဲဘလို့အခက်ခဲတွေရောကြုံနေရလဲဒါတွေကိုရောသူဘလို့မျိုးကြော်လွားနေလဲ
ကျွန်မကငငယ်လေးတဲ့ကဒီစာဥစာပေးဖတ်တာကိုအယံဝါဒနာပါခဲ့ပါတယ်ကိုကိုတိုင်းလဲပေါ့နော်မျက်စိတွေပိုင်းနာနေတဲ့အချိန်ဆိုလို့ရှိရင်စာမလုံးနိုင်တဲ့အခါမှာအယံကိုစိတ်အနှောင့်အယှက်ဖြစ်ရတယ်စိတ်အားငယ်တဲ့အခါမျိုးလည်းရှိခဲ့တယ်နောက်တစ်ခုကကျတော့ညီမကိုတိုင်းကို quality education လို့ခေါ်တဲ့တာတူညီမျှပညာရေးကိုအယံကိုမှဖြစ်စေခြင်းနဲ့သူတယောက်ဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ပတ်ဝန်းကျင်မှာမခွဲခြားဘဲနဲ့ပေါ့နော်ဒီတာမန်လူတွေကပြီးတော့အခုလိုမျိုးဒီအားနည်းချက်ရှိနေတဲ့လူတွေပါအကုန်လုံးရရှိနိုင်အောင်လို့ညီမကစ조사ပေးခြင်းနဲ့အတွက်ကြောင့်မို့လို့ဒီဟာလေးကိုညီမဖွင့်ရေးရလာတဲ့အချိန်မှာစတင်ပြီးတော့မှအကောင့်ထဲပေါ်ပြစ်ခဲ့တာပါ။စိန်ခေါ်မှုတွေကတော့ညီမအတွက်ဒီ US မှာတည်းကစခဲ့တာပေါ့နော်။ New York Pratt Institute ကျောင်းသားအဆောင်ကညာဘက်ကြီးတယောက်ထဲ BBS ရဲ့ team structure တွေ team logo တွေကိုညီမတယောက်ထဲထိုင်ဆွဲခဲ့ထိုင်ပြင်ခဲ့ပေါ့နော်အဲဒါပေမဲ့ညီမဒီမှာတကယ်တကယ်လုပ်တဲ့အခါလေးကြာတော့မမျှော်လင့်ထားတဲ့လူမှုပြသနာတွေပြီးတော့ဟိုညီမကအထက်တန်းကျောင်းသူဖြစ်တဲ့အတွက်ကျောင်းစာနဲ့အတူပေါ့နော်စီမံအချိန်စီမံခံခွဲရတဲ့ညီမမန္တလေးဖြစ်မလာတဲ့အခါစိတ်ထက်ကြမှုတွေဆက်တဲ့ပြင်စိတ်ရောကိုပါအများကြီးပင်ပန်းခဲ့ရပါတယ်။ပြီးတော့ရေရှည်ဆက်သွားနိုင်မှုအရာတေချာလေးကြိုတင်စဉ်းစားပြင်ဆင်ခဲ့ရတာလေးလည်းရှိခဲ့ပါတယ်။ပြီးတော့ညီမတို့ BBS က on ground activities တွေလုပ်တဲ့အခါမှာလည်းအဆင်ပြေမှမလားဆိုပြီးစိတ်ပူပြီးတော့ပေါ့နော်။တစ်ခါတလေညာဘက်တွေအိတ်မပြောခဲ့ရမျိုးလားရှိခဲ့ပါတယ်။ညီမအနေနဲ့ဘလို့ရင်ဆိုင်ကြော်လွားခဲ့လဲဆိုရင်တော့ရောက်တဲ့အချိန်တွေတခုမှအကောင်းဆုံးဖြစ်အောင်လုပ်ခဲ့ပါတယ်။
ဂျန်ဇီတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะဂျန်ဇီတို့ဒီအားလုံးလည်းကိုဖြစ်ချင်တဲ့အရာလေးတွေကိုအောင်မြင်အောင်စူးစမ်းဆောင်ရွက်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ကိုလုံနေတဲ့အကြောင်းအရာလေးတွေကိုပြောပြခြင်းနဲ့မျှဝေခြင်းနဲ့ဆိုလို့ရှင်တော့ဒီအစီအစဉ်လေးအောက်မှာလာပြီးတော့မှတ်ချက်ပေးကြပါเนาะတက်တာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
ခုတော့တပတ်တွင်အားကစားအစီအစဉ်လှည့်ကြပါပြီခင်ဗျာဗြိတိန်နိုင်ငံကကမ္ဘာ heavyweight champion ဟောင်းကတော့လက်ဝဲလောကကနေအားယူတော့မယ်လို့ကြေညာလိုက်ပါတယ်အင်ဒိုနီးရှားဘောလုံးနီးပြတ်သက်ဖြစ်လာတဲ့ Clive Buck ကလာမဲ့ကမ္ဘာဖလားအတွက်သူ့ရဲ့ရည်မှန်းချက်တွေကိုပြောပါတယ် American Olympic Yiku champion ဟောင်း2ကတော့ LA Tom Milan ကျွမ်းမှုအတွင်းမှာသူ့ရဲ့စုစိတ်ကိုထားပြီးထွက်ပြေးခဲ့ရပါတယ်လူထူကြတဲ့သတင်းတွေကိုစူးစိပြီးကိုရနိုင်ကတင်ပြထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံကကမ္ဘာ heavyweight လက်ဝဲ champion ဟောင်း Tyson Fury လက်ဝဲလောကကနေနားယူပြီးတော့ January 23ရက်နေ့ကချိန်ညားလိုက်ပါတယ်။သူဟာပြီးခဲ့တဲ့လတုန်းက WBA, WBO နဲ့WBC ကမ္ဘာ heavyweight champion တရဖူစုတွေအတွက် Ukraine နိုင်ငံသား Oleksandr Usyk နဲ့မကြေပွဲပြန်ထိုးတဲ့ပွဲမှာရှုံးပြီးတဲ့နောက်အခုလိုအနားယူပြီးလို့ချိန်ညားခဲ့တာပါ။ဒါမဲ့လည်းသူအခုလိုအနားယူပြီးလို့ချိန်ညားတာဟာဒါပထမဆုံးအကြိမ်မဟုတ်ပဲ2022တုန်းကလည်း Dillian White ကိုနိုင်ပြီးတော့ကတခါချိန်ညားခဲ့သလို2013နဲ့2018ခုနှစ်တွေတုန်းကလည်းအနားယူပြီးဆိုပြီးတော့လူမှုကွန်ရက်ကနေချိန်ညားခဲ့မှုပါတယ်ခင်ဗျာ။ဘောလုံးပွဲတွေဘက်မှာတော့ Spain Super Fla ဘောလုံးဖိုင်နယ်မှာ Barcelona အသင်းက Real Madrid အသင်းကိုအနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ် Spain Super Fla Final ကို Saudi Arabia နိုင်ငံ Jeddah မြို့မှာတနင်္ဂနွေနေ့ကကစားကြတာမှာ Barcelona က Real Madrid ကို 5-2 နဲ့ဂိုးပြတ်နိုင်သွားခဲ့တာပါဒီဘက်မှာ Real က Mbappe ကိုအရင်သွင်းခဲ့ပြီးမဲ့လဲ Barcelona ကပထမပိုင်းမှာ 4-0 ပြန်သွင်းခဲ့ပြီးတော့နောက်ဆုံးမှာ 5-2 နဲ့နိုင်သွားခဲ့တာပါ Real Madrid ကိုအနိုင်ရတဲ့ပတ်သက်ပြီးတော့ Barcelona နေ့ပြ Hansi Flick ကတော့
It's a good day because we beat one of the best team in the world.
ကမ္ဘာအကောင်ဆုံးအသင်းတွေထဲကတစ်သင်းဖြစ်တဲ့ Real Madrid ကိုကျွန်တော်တို့နိုင်လိုက်တဲ့အတွက်ဒီနေ့ကတော့ကျွန်တော်တို့အတွက်ကောင်းတဲ့နေ့ပါ။ဒါကသူတို့ကိုဒီဘောလုံးရာသီမှာဒုတိယအကြိမ်နိုင်တာဖြစ်ပြီးမင်းမလောက်အောင်ပါပဲ။ပြီးတော့ကျွန်တော်တို့ဒီမှာ Super La တစ်ခုကိုရလိုက်ပြီးတော့အဲ့ဒီအတွက်အရန်ပျော်ပါတယ်
။ Real Madrid Ancelotti ကတော့ Barcelona အသင်းကိုရှုံးသွားတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။ Hay que defender bien.para ganar este partido hemos defendido mal
ဒီပွဲကနိုင်ဖို့အတွက်ကျွန်တော်တို့ခံစစ်ကောင်းဖို့လိုခဲ့ပေမဲ့ကျွန်တော်တို့ခံစစ်အပိုင်းမှာတော်တော်ညံ့ခဲ့ပါတယ်ဘာစီလိုနာအသင်းထပ်တဲ့တန်တာနိုင်သွားတာပါသူတို့ကကျွန်တော်တို့ရဲ့ခံစစ်ပိုကောင်းခဲ့ပါတယ
်စပိန်လာလီဂါဘက်မှာတော့ Real Madrid အသင်းရဲ့မျိုးကံပြိုင်ပတ်ဖြစ်တဲ့ Atletico Madrid အသင်းက Osasuna အသင်းကိုတကိုးကိုးမရှိနဲ့နိုင်ရပြီးတော့မပေးစရာထိတ်ကိုရောက်သွားခဲ့ပါတယ် Atletico Madrid အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ပြိုင်ပွဲအားလုံးမှာ14ဝက်စတိုက်အနိုင်ရပြီးတော့အသင်းရဲ့စံချိန်သစ်တစ်ခုကိုလည်းတင်လိုက်နိုင်ပါ रे ခင်ဗျာအင်္ဂလန်က FA ရှုံးတော့ဖလားဘောလုံးပွဲမှာတော့ Manchester United အသင်းက Arsenal ကို penalty နဲ့နိုင်ပြီးတော့နောက်တစ်ဆင့်ဆက်သွားခဲ့ပြီဖြစ်ပါတယ် FA ဖလားတတိယဆင့်ပွဲစဉ်တွေကိုပြီးခဲ့တဲ့သတင်းပတ်ကုန်းကကစားကြတာမှာ Man U က Arsenal ကို Emirates ကမှာ10ရောက်နဲ့ကစားပြီးတော့အချိန်ပိုအထိတည်ဖြစ်နေလို့ penalty ကန်တာမှာ5ဂိုး3ဂိုးနဲ့နိုင်သွားခဲ့တာပါ Arsenal သင်းဟာဒီပွဲမှာဒုတိယပိုင်းအချိန်တော်များများကိုတယောက်အသားနဲ့ကစားခဲ့ရသလိုပုံမှန်ပွဲချင်းအတွင်းမှာလည်း penalty တစ်လုံးရခဲ့ပေမဲ့မဝင်တာကြောင့် Arsenal အသင်းအတွက်တော့ဒီပွဲရှုံးတာပို့ပြီးတော့အထိနာစေခဲ့တယ်လို့ပြောရမှာဖြစ်ပါတယ်။ Arsenal နည်းပြအတက်တက်ကတော့သူတို့အသင်းအခွင့်အရေးတွေရပြီးမနိုင်ခဲ့တဲ့ပုံမှာစိတ်မကောင်းဖြစ်မိပြီးတော့သူတို့မရှုံးသင့်ဘူးဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။ဘောလုံးမှာပြောင်းရွှေ့တွေဘက်မှာတော့ Messi အသင်းကောင်းဆောင် Kyle Walker ဟာဒီပတ်မှာကစားဖို့အတွက်အသင်းကနေထွက်ဖို့တောင်းဆိုခဲ့တယ်လို့ Messi နည်းပြ Pep Guardiola ကSalford City အသင်းကိုရှေကိုကိုပြီးရှိတဲ့နိုင်ပြီးတဲ့ပွဲမှာအတည်ပြုလိုက်ပါတယ်။အသက်34နှစ်ရှိဖြစ်တဲ့ Kyle Walker ဟာသူ့ကစားသမားဘဝရဲ့နောက်ဆုံးကျန်တဲ့နှစ်တွေမှာဥရောပကတခြားနိုင်ငံတစ်ခုခုမှာသွားကစားဖို့ဆရာထက်တန်နေပြီးတော့အသင်းကနေထွက်ဖို့ဇာတ်ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်တုန်းက Man City ဖလားသုံးလုံးရပြီးတဲ့နောက်မှာလဲဂျာမန်ချန်ပီယံဘိုင်ယန်မြူးနစ်အသင်းကခေါ်ဖို့စိတ်ဝင်စားခဲ့ပေမဲ့ Bayern ဘက်ကကမ်းလှမ်းမှုကသိပ်မကောင်းတာကြောင့်မပြောင်းဖြစ်ခဲ့ဘူးလို့လဲသူကပြောပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းတွေမှာတော့ Everton ကDavid Moyes ကိုနီးပြားဖြစ်နေခံလိုက်တယ်လို့စနေနေ့မှာကြေညာပါတယ်။ Everton ဟာပြီးခဲ့တဲ့ January 9ရက်နေ့ကရှောင်းနိုင်ကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်ပြီးတဲ့နောက်နီးပြားဟောင်း David Moyes ကိုနှစ်နှစ်ခွဲစာချုပ်ချုပ်ပြီးတော့ဒုတိယကြိမ်ပြန်ခန့်ခဲ့တာဖြစ်ပါတယ်။ David Moyes က2002ကနေ2013ခုနှစ်ထိ Everton နီးပြားဖြစ်လုပ်ခဲ့ပြီးတော့2013ခုနှစ်မှာတော့ Ferguson အနားယူပြီးတဲ့နောက် Man U နီးပြားဖြစ်လာခဲ့တာပါ။ Everton သင်းကိုအခုလိုပြန်လာရတဲ့အတွက်သူ့အနေနဲ့ဝမ်းသာကြောင်းနဲ့အသင်းနဲ့17နှစ်ကြာလက်တွဲခဲ့ရတဲ့အချိန်တွေဟာသူ့အတွက်ပြောစရာဖြစ်ခဲ့ပြီးတော့ပြန်လာဖို့အခွင့်အရေးရတဲ့အချိန်မှာလဲမဆိုင်မတော့လက်ခံခဲ့တာဖြစ်တယ်ဆိုပြီးတော့ David Moyes ကကြေညာချက်မှာပြောထားပါတယ်ခင်ဗျာ။ချိန်ထဲမှာပဲ Spain နီးပြဂျူလန်လိုပက်တဲဂျူကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တဲ့ West Ham United အသင်းကအရင် Brighton နဲ့ Chelsea နီးပြဟောင်း Graham Potter ကိုနီးပြဖြစ်ခန့်လိုက်ပါတယ်။ West Ham က Graham Potter ကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တဲ့အတွက်သူဟာ 2026-29 ဘောလုံးရာသီအကုန်ထိနီးပြဖြစ်ရှည်သွားမှာဖြစ်တယ်လို့ဝက်ဆမ်သင်းကကြေညာထားပါတယ်အရှမမှာတော့မြန်မာဘောလုံးအသင်းရဲ့အာဆီယံဒေသတွင်းပြိုင်ပွဲဖြစ်တဲ့အင်ဒိုနီးရှားအသင်းကကမ္ဘာကျော် Netherlands Tyson Blue Hawk Patrick Kluivert ကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ် Kluivert အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုစနေနေ့ကရောက်လာတဲ့ချိန်မှာအင်ဒိုနီးရှားဘောလုံးပရိသတ်တွေကလေးစိတ်မှာပဲတောင်းတမှုဖြစ်ပြချူဆူခဲ့ကြပါတယ်
ခွိုင်းဝက်ကတော့သူ့ရဲ့အဓိကရည်မှန်းချက်က2026ကမ္ဘာဖလားခြေစပွဲအောင်မှုဖြစ်တယ်ဆိုပြီးတော့ဇန်နဝါရီ12ရက်နေ့ကပြောလိုက်ပါတယ
် told you before my goal is to qualify of course for the world cup
ကျွန်တော်ဒီမတိုင်ခင်ကလည်းပြောခဲ့ပါတယ်ကျွန်တော်ရည်မှန်းချက်ကကမ္ဘာဖလားခြေစပွဲအောင်ဖို့ပါဆိုတော့ပထမနှစ်ပွဲကအရန်ရေးကြည့်ပါတယ်ကျွန်တော်တို့အနေနဲ့ဩစတြေးလျနဲ့ကစားမဲ့ပထမပွဲရောအဲ့ဒါပြီးနောက်တစ်ပွဲဖြစ်တဲ့ဘာရိန်းနဲ့ပွဲတွေမှာခြေစွန်းထက်နေဖို့လိုပါတယ်ကျွန်တော်ကတော့အဲ့ဒီနှစ်ပွဲကနေအနည်းဆုံး၄မှတ်လောက်လိုချင်ပါတယ
်ဘွိုင်းဘန်အနေနဲ့အင်ဒိုနီးရှားနီးပြဖြစ်တဲ့ပထမဆုံးပွဲကတော့မတ်လ20ရက်နေ့မှာဩစတြေးလျနဲ့ကစားမှာဖြစ်ပြီးတော့အိမ်နောက်မှာတော့ဘာရိန်းအသင်းနဲ့ကစားမှာပါအင်ဒိုနီးရှားအသင်းဟာ1938ခုနှစ်ကကမ္ဘာဖလားကိုတစ်ချိန်ပဲကစားပူးပြီးတော့အဲ့တုန်းကတော့လွတ်လပ်ရေးမရခင်ဒတ်ကိုလိုနီလက်အောက်မှာပဲရှိနေသေးတဲ့အတွက် Dutch East India အသင်းဖြစ်နဲ့ဝင်ကစားခဲ့တာပါဘွိုင်းဘန်အနေနဲ့သူမျှော်မှန်းထားသလိုအင်ဒိုနီးရှားအသင်းကိုကမ္ဘာဖလားခြေစစ်ပွဲအောင်မြင်အောင်လုပ်နိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပြီးတော့တကယ်လို့သာခြေစစ်ပွဲအောင်ခဲ့မယ်ဆိုရင်တော့အင်ဒိုနီးရှားအသင်းဟာရှေ့တောင်အာရှအာဆီယံနိုင်ငံတွေထဲမှာပထမဆုံးကမ္ဘာဖလားကစားခွင့်ရတဲ့အသင်းဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံဘက်ကိုကြည့်ရရင်တော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အယ်လီမြို့မှာတော်မီလောင်ကျွမ်းမှုတွင်အင်ဂျင်အများကြီးမိလောင်တဲ့ထဲပါသွားခဲ့ပြီးတော့အိမ်ထဲမှာအမေရိကန်အိုလံပစ်ရေကူးချန်ပီယံဟောင်းဂယ်ရီဟော့ဂျူနီယာရဲ့အိမ်ထဲမိလောင်တဲ့ထဲပါသွားခဲ့ပါတယ်။အိမ်ထဲတူအိုလံပစ်ပြိုင်ပွဲတွေမှာသူရခဲ့တဲ့ဆုတစိတ်တွေလည်းမိထဲပါသွားခဲ့တယ်လို့ဂယ်ရီဟော့ကပြောပါတယ
်။ I saw a plume of smoke that doubled in width within a minute at the top of the hill that I live on.
ကျွန်တော်နေတဲ့နေရာရဲ့တောင်ထိပ်မှာတမိနစ်အတွင်းမှာပဲမိโกလုံးကြီးကနှစ်ဆလောက်ကြီးသွားတာပါကျွန်တော်က Lockman Lane ဆိုတဲ့နေရာမှာနေပြီးအိမ်တွေစပြီးမိလောင်တာကိုတွေ့ရတဲ့အချိန်မှာထွက်ပြေးရတော့မယ့်အချိန်ရောက်ပြီဆိုတာသိလိုက်ပါတယ်ကျွန်တော်မှာအချိန်သိပ်မရှိတော့တဲ့အတွက်ကားနောက်ခံထဲမှာပစ္စည်းတွေတင်လိုက်ပါတယ်တခါတင်ပြီးတဲ့အချိန်မှာမိစာတွေလွင့်လာတဲ့အတွက်ဆက်မနေတော့ပဲအိမ်မီးမလောင်ခင်ထွက်လာလိုက်ပါတယ်ကျွန်တော်ခွေးနဲ့စီဂျိုစေးတချို့ကိုယူပြီးထွက်ပြေးခဲ့ရတာပါကျွန်တော်အိမ်ရောအိုလံပစ်ဆုစိတ်တွေရောပြီးတော့နောက်ထပ်ကျွန်တော်တန်ဖိုးထားတဲ့အရာတွေအားလုံးကိုထားပြီးထွက်ပြေးလာခဲ့ရတာပ
ါဂယ်ရီဟောင်းဟာ1996ခုနှစ်ကအတ္လန္တအိုလံပစ်2000ခုနှစ်ကဆစ်ဒနီအိုလံပစ်နဲ့2004အသင်းအိုလံပစ်ပြိုင်ပွဲတွေမှာအမေရိကန်နိုင်ငံအတွက်အဦးချင်းနဲ့အသင်းလိုက်ရေကူးပြိုင်ပွဲတွေမှာရွှေစိတ်5ခုငွေ3ခုနဲ့ကြေးစိတ်2ခုရယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ခုတော့ကြာသပတေးနေ့မနေ့ပတ်စင်ကဏ္ဍတွေဒီမှာပဲပြီးဆုံးပါပြီခင်ဗျာအခုထုတ်လင့်ချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်တင်ပြပါမယ်သမ္မတတန်ရပိုင်းသာကျင်တော့တဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ရရေးသဘောတူညီချက်တရက်ကိုဗိုလ်ရုံးနေမှာကြီးညာလိုက်ပါတယ်။အစ်စ်များစွာပါဝင်တဲ့အပြစ်ရရေးသဘောတူညီချက်တစ်ခုရရှိခဲ့ပြီးစစ်သွေးကြောအဖွဲ့ကတနည်းကျကျဖမ်းဆီးထားတဲ့တရားခံတချို့ပြန်လည်လွတ်မြောက်လာမယ်ဆိုပါတယ်။စစ်တမ်းတဲ့ဂါဇာဒေသပြန်လည်တိဆောက်ရေးလမ်းပွင့်စေမဲ့ဒီအပြစ်ရရေးသဘောတူညီချက်ကိုသူ့ကိုဆက်ခံမဲ့သမ္မတတကဆက်လက်အကောင့်ထဲဖော်ဖို့လဲသမ္မတဘိုက်ဒန်ကတိုက်တွန်းထားပါတယ်။သမ္မတဘိုက်ဒန်ဟာအင်ဘီရောသမ္မတရုံးကန်းမှာနှုတ်ဆက်မင်းငွန်းကိုလည်းပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။တခါရုရှားရဲ့၃နှစ်နီးပါးကြာယူကရိန်းချွတ်စစ်ကတစားတစားရုတ်ရော့ရှေ့မတိုးနမဆုတ်တာအခြေအနေဖြစ်လာပြီးဒီစစ်ကိုအဆုံးသတ်ရမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ကနိုင်ငံခြားရေးဝန်ကြီးအဖြစ်အမည်တင်သွင်းထားသူထက်လက်တော်မတ်မာကိုရူဘီယိုကဗုဒ္ဓုံးတွေမှာပဲပြစ်လုတဲ့အတီးပြူရေးကြားနာပွဲမှာထက်လက်တော်မတ်တွေကိုပြောကြားခဲ့ပါတယ်ဘလို့သတ်မှတ်ချက်တွေနဲ့မှရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလမ်းဖွင့်မလဲဆိုတာကိုဆုံးဖြတ်ဖို့ကယူကရိန်းအပေါ်မှာပဲမူတည်တယ်ဆိုပြီးပြောထားတဲ့လက်ရှိသမ္မတဂျိုးဘိုက်ဒန်အစိုးရရဲ့ရက်တီချက်ကနေရူဘီယိုကခွဲထက်လိုက်တာဖြစ်ပါတယ်ခင်ဗျာဒီနေ့အတွက်ထိတ်တန်းသတင်းတွေကတော့လောက်ပါပဲခင်ဗျာကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေမပြီးဆုံးခင်မှာအခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ရရင်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်ခင်ဗျာရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါခင်ဗျာ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲဆုံးသတ်ပြစီခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကို Radio အပြင် VOA Website YouTube Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုခဲ့ကြသူပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာသောတာရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြပါစေခင်ဗျာ